Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်2019ခုနှစ် January လ27ရက်စနေနေ့ညပိုင်း VOA စီစဉ်တွေကို American ပြည်အစုမျိုးတော် Washington DC ကနေမြန်မာစံတော်ချိန်ည 9:00 အထိ line to beta 24 25 32နဲ့51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျမအီတန်စင်မဒီညအတွက်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
မင်္ဂလာပါကျွန်တော်ကရန်တိုင်းမှာစနေညပိုင်းသတင်းတွေကိုနန်းလောင်းနဲ့အထူးကြီးညပေးသွားမှာဖြစ်ပါတယ် American ပြည်တော်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့တော့ကြနေကကျန်းသစ္စာချိန်ဆိုခဲ့တဲ့သမ္မတ Donald Trump ကအမေရိကန်နိုင်ငံတော်ပထမလှုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့ပါတယ်အီတလီနိုင်ငံမြောက်ပိုင်းမှာတော့ចောင်းသားတွေတင်ဆောင်လာတဲ့ bus ကားတစ်စင်းမီးလောင်ခဲ့တာကြောင့်လူငယ်ចောင်းသား16ဦးတိဆုံးသွားခဲ့ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ရမှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်သတင်းနဲ့ပြီးမှတော့တာရှင်နဲ့နားဆင်ကြမှာက
ကိုယ်ဆိုင်ကမှမမရောက်ရအမျိုးသမီးလေးရောက်ရအဲ့ဒါခန်းကဖမ်းသွားတယ်ခါကဖမ်းသွားရပြန်လစ်ပေးမယ်
ခမ်းမြမာနယ်စပ်မှာကားသုံးစီးနဲ့တွားရောက်လဲပတ်တဲ့ထိုင်းနိုင်ငံသား40ခန့်ကိုမြန်မာဘက်ကလက်နက်ကင်ဖွဲ့ကဖမ်းဆီးလိုက်တဲ့ဆိုရဲအကြောင်းမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်။ဒါပြင်ရန်ကုန်ကစာအုပ်တန်းအကြောင်းမြန်မာတခင်စီစဉ်မှာလည်းဒီညပိုင်းမှာတင်ဆက်ပေးသွားဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရနိုင်နဲ့နန်းလောင်တို့ကကြေညာပေးသွားမှာပါရှင်။
အမေရိကန်ပြည်ထောင်စုရဲ့45ရောက်မြောက်သမ္မတအဖြစ်နဲ့တောက်ကြနေကကျန်းသစ္စာချိန်ဆိုခဲ့တဲ့သမ္မတဒေါနယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလုံသမားတွေအတွက်ပထမဆုံးအဓိကဦးစားပေးလုပ်သွားမှာဖြစ်တယ်လို့ပြောလိုက်ပါတယ်။ဒီနေ့အစပြုတော့အမေရိကန်ပြည်ထောင်စုအတွက်ကိုပဲပထမဦးစားပေးအနေနဲ့လုပ်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမရဘူးတဲ့အောင်မြင်မှုတွေရအောင်လုပ်သွားမှာဖြစ်တယ်လို့သမ္မတကျန်းသစ္စာချိန်ဆိုပွဲကိုတက်ရောက်လာကြတဲ့ Washington DC မြို့တော်အမျိုးသားရင်မြန်ကလူသိမ်းပေါင်းများစွာကိုသမ္မတထရမ့်ကပြောကြားခဲ့တာပါ။အမေရိကန်လွှတ်တော်ရဲ့အနောက်ဖက်မျက်နှာစာမှာပြုလုပ်တဲ့ဒီသမ္မတကျန်းသစ္စာချိန်ဆိုပွဲကိုလွှတ်တော်ခေါင်းဆောင်တွေအပြင်သမ္မတဟောင်းတွေဖြစ်တဲ့ Barack Obama, Bill Clinton, George W. Bush နဲ့ Jimmy Carter တို့လည်းတက်ရောက်ခဲ့ကြပါတယ်။ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးဒီတုန်းကပြောခဲ့သလိုပဲအမေရိကန်ပြည်သူတွေဟာအရင်အစိုးရအဆက်ဆက်ကသဘောတူညီခဲ့တဲ့စိုးဝါတဲ့ကုံသွယ်ရေးသဘောတူညီချက်တွေရဲ့အတန်တွေကိုခံစားခဲ့ရတယ်လို့သမ္မတ Trump ကပြောပါတယ်။အမေရိကန်ရဲ့လူမှုဒုက္ခတွေဒီနေရာဒီချိန်မှာရပ်တန့်သွားပြီဖြစ်ပြီးတော့ကုံသွယ်ရေးအခွန်တုတ်လူဝင်မှုနိုင်ငံသားဆက်ဆံရေးနဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တိုင်းဟာအမေရိကန်ပြည်သူတွေနဲ့အလုပ်သမားတွေအကျိုးရှိဖို့အတွက်လှုံ့ဆော်သွားမှာဖြစ်တယ်လို့ Donald Trump ကပြောလိုက်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုရဲ့45ဦးမြောက်သမ္မတအဖြစ် Donald Trump ရဲ့တောက်ကြနေကကျန်းသစ္စာချင်းဆိုပွဲကိုထောင်းတောင်းချီတဲ့လူတွေတက်ရောက်ခဲ့ကြသလိုရွတ်မြင့်တမ်းကြကတိုက်ရိုက်ထုတ်လင်းပြသမှုကိုလည်းကမ္ဘာတစ်ဝှမ်းစောင့်ကြည့်ခဲ့ကြတာပါ Trump လက်ထက်မှာ Russia American ဆက်ဆံရေးတိုးတက်လာဖို့မျှော်လင့်ထားသလို Syria အရေးနဲ့ပတ်သက်လို့တူညီတဲ့သဘောထားတွေရဖို့မျှော်လင့်တယ်လို့ Russia ပြည်ထောင်စုတဦးကပြောပါတယ်အင်းနှင်းချင်း Mexico ကအထင်ကရပရိုစီဆိုမဂဇင်းကတော့စစ်ပွဲလာပြီဆိုပြီးတော့ရေးပါတယ်။နိုင်ဂျီးရီးယားနိုင်ငံမှာတော့အိုဘားမားအစိုးရအတွက်ချီးကျူးစရာတွေအများကြီးရှိတယ်လို့ပဲဒေါ်နယ်ထရမ့်အောင်မြင်ပါစေကြောင်းဆုတောင်းပါတယ်လို့လည်းဆိုပါတယ်။နိုင်ဂျာနိုင်ငံသားတို့ကတော့မွတ်စလင်တွေအမေရိကန်နိုင်ငံနဲ့အဝင်ကတ်သတ်မယ်ဆိုတဲ့ထရမ့်ရဲ့ပြောစကားကအဓိကပြဿနာဖြစ်တယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်မှာတော့ပင်စင်စားရှိနေတဲ့သူကထရမ့်ဟာနိုင်ငံခြားရေးမူဝါဒနဲ့ပတ်သက်ပြီးတော့ကြီးမားတဲ့စိန်ခေါ်မှုတချို့နဲ့ရင်ဆိုင်ရလိမ့်မယ်လို့ဆိုပါတယ်။ကဘူးလ်ကကြောင်းသားတို့ကတော့အမေရိကန်ကပေးနေတဲ့လုံခြုံရေးအကူအညီတွေထရမ့်လက်ထက်မှာဆုံးရှုံးသွားမှာကိုဆိုရင်နေတာပါအမေရိကန်သားပထမဆိုတဲ့ထရမ့်ရဲ့မူဝါဒကိုကြားနေရတယ်ဆိုတော့တောင်ကိုရီးယားနိုင်ငံသားတို့ကတော့ထရမ့်ရဲ့အစွန်းရောက်တဲ့စိတ်နေသဘောထားကြောင့်အနာဂတ်အနေနိုင်ငံဆက်ဆံရေးအတွက်ဆိုရင်လည်းလို့ပြောပါရရှင
်အမေရိကန်သမ္မတဒေါနယ်ထရမ့်ဟာနိုင်ငံရဲ့45ရောက်မြောက်သမ္မတအဖြစ်ကျန်းသစ္စာချိန်ဆိုပြီးတိတ်မချခင်တောက်ကြနေမှာပဲသူ့ရဲ့ပထမဆုံးသမ္မတအမိန့်ကိုလက်မှတ်ရေးထိုးထုတ်ပြန်လိုက်ပါတယ်အဲ့မှာတော့သမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးဥပဒေနဲ့ပတ်သက်လို့ပြည်ထောင်စုအစိုးရဌာနတွေအနေနဲ့စည်းမျဉ်းစည်းကမ်းတွေလျှော့ချဖို့ကိုညွှန်ကြားထားပါတယ်သမ္မတထရမ့်ကဒုသမ္မတမိုက်ပန်စ်အင်ပီရိုယာရှိချုပ်ရင်းစ်ပရီဗတ်စတိုးနဲ့အတူတောက်ချာနေကအင်ပီရိုကသူ့ရဲ့ရုံးခန်းမှာဒီမိန့်ကိုလက်မှတ်ရေးထိုးခဲ့တာပါဒီမိန့်ကိုထုတ်ပြန်ရတာဟာသမ္မတဟောင်းအိုဘားမားရဲ့ကျန်းမာရေးစောင့်ရှောက်မှုအစီအစဉ်နဲ့ပတ်သက်ပြီးအကုန်ကျများနေတာတွေကိုလျှော့ချဖို့ရည်ရွယ်တယ်လို့အင်ပီရိုအမှုဆောင်ယာရှိချုပ်ကပြောပါတယ်သမ္မတထရမ့်ကတော့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးကာလတစ်လျှောက်လုံးမှာဒီကျန်းမာရေးစောင့်ရှောက်မှုအစီအစဉ်ကိုစတင်လာခဲ့သလိုဒီစီစဉ်ကိုဖျက်သိမ်းပြီးတော့အစားထိုးမယ်လို့လည်းအချင်းချင်းခါခါကြုံဝါပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတရဲ့ဒီအမိန့်ထဲမှာဘာတွေပါတယ်ဆိုတဲ့အသေးစိတ်ကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။ဒါပြင်အမေရိကန်သမ္မတထရမ့်ဟာကာကွယ်ရေးဝန်ကြီး James Mattis နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ကိုခန့်အပ်လွှာတွေကိုလည်းတည်ဝင်လက်မှတ်ရေးထိုးခဲ့ပါတယ်ခင်ဗျာ။
ဒေါ်နယ်ထရမ့်သမ္မတကျန်းသစ္စာချိန်ဆိုပွဲအပြီးနောက်တစ်နေ့ဖြစ်တဲ့ဒီကနေ့မှာသူ့ရဲ့မူဝါဒရေးရာကိုစန့်ကျင်ကောက်ွက်ဖို့နိုင်ငံတော်ကထောင်းထောင်းချီတဲ့လူတွေဝါရှင်တန် DC ကလွတ်တော်အဆောက်အအုံမှာ အခုအတန်လွင့်နေတဲ့အချိန်မှာပဲစုဝေးရောက်ရှိလာကြပါပြီ Women MarchWomen March on Washington ဆိုရဲအမျိုးသမီးများခြစ်တက်ပွဲလှုပ်ရှားမှုအစည်းအဝေးတွေကလည်းထောင်းတောင်းချီတဲ့လူတွေဒီကနေ့စနေနေ့မှာရောက်လာဖို့မျှော်မှန်းထားတာပါ Washington DC မှာဒီကနေ့ bus ကားပေါင်း 18,000 ရန်နာခွင့်တောင်းထားတယ်လို့တာဝန်ရှိသူတွေကပြောပါရယ်ဒါဟာလူပေါင်း 3,000 နီးပါး bus ကားတွေနဲ့လာမယ်ဆိုတဲ့သဘောပါအလားတူစုဝေးဆန္ဒပြပွဲတွေ London နဲ့ Sydney အပါအဝင်ကမ္ဘာတစ်ဝှမ်းကမြို့ကြီး20မှာကျင်းပဖို့အစည်းအဝေးထားပါရယ်အမျိုးသမီးတွေရဲ့အခွင့်အရေးဟာလူအခွင့်အရေးဖြစ်တယ်ဆိုတာတမရသည့်ရဲ့ပထမဆုံးနေ့မှာပဲသတင်းစကားပါလို့တယ်လို့ဒီလှုပ်ရှားမှုကိုစီစဉ်သူတွေကပြောပါရယ်ထရမ့်လက်ထက်မှာချင်းချောက်ခံနေရတယ်ဆိုတော့လူမျိုးရင်းနဲ့ဂျာမန်အတန်းတို့ညီမျှမှုရှိရေးလူတိုင်းတတ်နိုင်တဲ့ဂျာမန်ရေးဆောင်ရှားမှုရရှိရင်းနဲ့ကိုယ်ဝန်ဖျက်ချခွင့်တွေကိုတောင်းဆိုသွားမယ်လို့ဆန္ဒပြသူတွေကပြောပါရယ် Women March လှုပ်ရှားမှုမှာအမျိုးသမီးများအပေါ်အကြမ်းဖက်မှုဆန့်ကျင်ရေးတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနဲ့အလုပ်သမားတွေရဲ့အခွင့်အရေးကိုကာကွယ်ရေးတွေပါဝင်သလိုမတန်ဆွမ်းသူတွေရွှေ့ပြောင်းနေထိုင်ကြသူတွေနဲ့လိင်တူချစ်သူတွေရဲ့အရေးကိစ္စတွေလည်းပါဝင်ပါရယ်ဒီကနေ့ဆန္ဒပြပွဲနဲ့အချိန်ကြိုက်ကမ္ဘာတစ်ဝှမ်းလုံးမှာလူမှုစုဝေးပွဲပေါင်း600ထက်နဲ့တပြိုင်တည်းကျင်းပဖို့စီစဉ်ထားတာပါစုဝေးဆန္ဒပြပွဲကိုလွတ်တော်အနီးမနက်ပိုင်းမှာဟော်ပြောပွဲတွေဖျော်ဖြေရေးတွေနဲ့စတင်မှဖြစ်ပြီးတော့နေ့လယ်ပိုင်းမှာတော့တမရအိမ်ပြီးတော့ကိုလမ်းလျှောက်ခြိတက်ကြမှာဖြစ်ပါတယ
် VOA American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုံလွှင့်ပေးနေပါတယ်ရှင
်ပြည်ရေးကနေစနေနေ့ညဘက်နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်ပြည်နယ်အကြံပေးကော်မရှင်အဖွဲ့နဲ့ရန်ကုန်မှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအတွင်းရခိုင်ပြည်နယ်မှာဖြစ်ပျက်နေတဲ့ပဋိပက္ခတွေပေါ်မှာစိုးရိမ်တဲ့အကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဒါပြင်သူ့အနေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကရခိုင်အရေးကိန်းတွေဆောင်ရွက်နေတဲ့အပေါ်မှာသူနားလည်မှုရှိကြောင်းပြောကြားခဲ့တယ်လို့ရခိုင်အကြံပေးကော်မရှင်အဖွဲ့ဝင်တဦးဖြစ်တဲ့ဦးရဲလွင်က VOA ကိုပြောပါတယ်။ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျွန်ဆန်ဟာမြန်မာနိုင်ငံကိုမနေ့တောက်ကြနေ့ကရောက်ရှိလာခဲ့တာဖြစ်ပြီးတော့နေပြီးတော့မှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်အပါအဝင်ဗြိတိန်ရေးဝန်ကြီးနိုင်ငံတော်လုံခြုံရေးအကြံပေးစာရင်းနဲ့လည်းတွေ့ဆုံခဲ့ပါတယ်။အဲ့ဒီတွေ့ဆုံမှုအတွင်းမှာရခိုင်ပြည်နယ်ပဋိပက္ခတွေနဲ့ပတ်သက်ပြီးလူခွင့်ချိုးဖောက်မှုဆိုင်ရာအစီခံစာများအပေါ်မှာစိုးရိမ်ပူပန်မိပြီးတော့ဒီကိစ္စကိုနိုင်ငံတကာစံနှုန်းစံထားနဲ့အညီဖြေရှင်းဖို့တိုက်တွန်းခဲ့ပါတယ်။ဒါပြင်မြန်မာနိုင်ငံမှာမိတင်းနေထိုင်ကြသူအားလုံးရဲ့လုံခြုံရေးအတွက်ဗြိတိန်အစိုးရကကူညီဖို့ဆန္ဒရှိကြောင်းလည်းပြောဆိုသွားပါတယ်ဗြိတိန်နိုင်ငံသားရေးဝန်ကြီးဂျွန်ဆန်ဟာဒီကနေ့မှာတော့ရန်ကုန်မြို့ပြအမွေနဲ့ထိန်းသိမ်းစောင့်ရှောက်ရေးအဖွဲ့ရုံးကိုတွားရောက်ပြီးတော့ဝန်ကြီးများရုံးကိုတွားရောက်လေ့လာခဲ့သလိုရန်ကုန်မြို့တွင်းမှာလည်းလှည့်လည်ကြည့်ရှုခဲ့ပါတယ်ခင်ဗျာ
ပါကစ္စတန်နိုင်ငံအနောက်မြောက်ဘက်ဒေသကစီးတစ်ခုမှာဒီကနေ့အင်အားပြင်းပုံတလုံးပောက်ကွဲခဲ့တာကြောင့်လူ20ထက်မနေသေးဆုံးပြီးတော့40ကျော်ဒဏ်ရာရသွားပါတယ်အာဖဂန်နစ္စတန်နဲ့ဇနာကခူရမ်လူမျိုးစုတွေနေထိုင်ရာပါရာချီနာအရမာဒီကနေ့မနေ့အစောပိုင်းကပောက်ကွဲခဲ့တာပါကနအူးစစ်ဆေးမှုတွေအရဈေးဝယ်သူတွေနဲ့စီကားလာတဲ့အချိန်မှာအိတ်တွေထဲမှာဝတ်ထားတဲ့ဘုံကိုအဝေးထိန်းစနစ်နဲ့ဖောက်ခွဲခဲ့ပုံရတယ်လို့တာဝန်ရှိသူတွေကပြောပါတယ်အပြင်းအထန်ဒဏ်ရာရထားသူတွေအတော်များတာကြောင့်တိတ်ဆုံးသူအရေးအတွက်တိုးလာနိုင်တယ်လို့ကယ်ဆယ်ရေးသမားတွေနဲ့ဒေသခံလွတ်တော်မှဆာဂျစ်ဟူစိန်တူရင်ကသတင်းထောက်တွေကိုပြောပါတယ်တရားရထားသူတွေကိုဝေးလံခေါင်ဖျားတဲ့နေဆက်ကပက်ရှွာပြည်နယ်ကဆေးရုံစီကိုပါကစ္စတန်စစ်ရဟတ်ယာဉ်တွေနဲ့ကူညီပို့ဆောင်ပေးပါရယ်ဒီတက်ခတ်မှုကသူတို့လက်ချက်ဖြစ်တယ်လို့တာလီဘန်တို့ကဆိုပါရယ်ရဲတို့နဲ့ခိုက်ရန်ဖြစ်လို့ဆိုပြီးလှုပ်ကြံဖန်နေထားတဲ့ဇလန်နဲ့အချင်းကျနေတဲ့တာလီဘန်တွေကိုတပ်ပစ်လိုက်လို့လက်စားချေတဲ့အနေနဲ့အခုလိုတိုက်ခိုက်တာလို့တာလီဘန်ပြောခွင့်ရကပြောပါရယ်ခူရမ်ဒေသဟာကိုပိုင်အုပ်ချုပ်ခွင့်တစ်စိတ်တစ်ပိုင်းရထားတဲ့ပါကစ္စတန်နိုင်ငံကမျိုးနွယ်စုတွေနေထိုင်ရာပြည်နယ်ခုနှစ်ခုထဲကတစ်ခုပါဝင်ဖြစ်ပါရယ်
အီတလီနိုင်ငံမြောက်ပိုင်းမှာចောင်းသားတွေကိုတင်ဆောင်လာတဲ့ bus ကားတစ်စင်းမိလောင်ခဲ့တာကြောင့် bus ကားပေါ်မှာပါလာတဲ့လူငယ်ចောင်းသား16ယောက်တိဆုံးသွားတယ်လို့အီတလီသတင်းမီဒီယာတွေကစနေနေ့မှာပြောလိုက်ပါတယ်ဟန်ဂေရီနိုင်ငံကចောင်းသားအများစုကိုတင်ဆောင်လာတဲ့အဲ့ဒီ bus ကားဟာတောက်ကြနေညသကောင်မတိုင်ခင်ဗရိုနာမြို့နားမှာတရားအောက်ခြေတိုင်ကိုတိုက်မိပြီးတော့မိလောင်သွားခဲ့တာဖြစ်ပါတယ်သို့သောဝါမိလောင်သွားတဲ့သူ16ယောက်ကိုကားရဲ့အပျက်စီးတွေကြားထဲကဆွဲယူခဲ့ရတယ်လို့လည်းရဲကပြောပါတယ်ဒီဖြစ်ပျက်မှာတခြားဘယ်ကားမှပါဝင်ပတ်သက်ခြင်းမရှိဘဲနဲ့ဘတ်ကားဘာကြောင့်လမ်းပေးထိုးကျပြီးတော့တရားအောက်ခြေတိုင်ကိုတိုက်မိသွားတယ်ဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးဘတ်ကားပေါ်မှာចောင်းသားတွေနဲ့အတူသူတို့ကိုအုပ်ထိန်တဲ့သူတွေနဲ့ခရီးသည်စုစုပေါင်း54ယောက်အပြင်ယာဉ်မောင်း2ဦးလည်းပါဝင်ပါတယ်အဲ့ဒီထဲက39ယောက်ကတော့ဒဏ်ရာရရသွားခဲ့ပြီးတော့သူတို့ကို ဖရိုနာမျိုးကစေယုံတွေကိုပို့တာပြီးတော့ပို့ပြီးတော့ကူတာပေးနေရပါတယ်။အဲ့ဒီဘတ်စ်ကားဟာပြင်သစ်နိုင်ငံကနေဟန်ဂေရီနိုင်ငံဘူဒါပက်စ်မြို့ကိုအသွားအီတလီနိုင်ငံကနေတဆင့်ဖြတ်သွားတာဖြစ်တယ်လို့ကယ်ဆယ်ရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ။
ဩစတြေးလျ Open Tennis ပြိုင်ပွဲတွေကိုမဲလ်ဘုန်းမြို့မှာဇန်နဝါရီလ23ရက်နေ့ကကစားကြတာမှာရာဖာယာနာဒါစ်မီလိုရောင်နစ်ဆီရီနီယာဝီလျံတို့အနိုင်ရပြီးတော့ကမ္ဘာအဆင့်သစ်ကစားသမားဟောင်းဝော့စ်နီယက်စကီရှုံးနိမ့်သွားခဲ့ပါတယ်။စပိန်နိုင်ငံကချန်ပီယံဟောင်းရာဖာယာနာဒါစ်နဲ့ဂျာမနီနိုင်ငံကအလက်ဇန်ဒရာဇာဖရက်တို့ပွဲမှာတော့နာဒါစ်က4-6 6-3 6-0 6-3 6-0 နဲ့အနိုင်ရသွားပါတယ်။ကနေဒါနိုင်ငံကမီလိုရောင်နစ်ကတော့ပြည်နစ်နိုင်ငံကGil Simon ကို 6-6 3-6 6-3 နဲ့အနိုင်ရပြီးတော့စတုတ္ထအဆင့်ကိုတက်သွားပါတယ်။အမျိုးသမီးဘက်မှာတော့ Australia Open ကို6ချိန်ဘိုးဆွဲထားတဲ့ American ကကမ္ဘာအဆင့်နဲ့ Serena Williams ကတနင်္ဂနွေနေ့သူ Nicole Kips ကို 6-3 6-3 နဲ့အနိုင်ရပြီးတော့စတုတ္ထအဆင့်ကိုတက်သွားခဲ့ပြီဖြစ်ပေမဲ့ Denmark နိုင်ငံကအရင်ကမ္ဘာအဆင့်သစ်ကစားသမားဟောင်း Caroline Wozniacki ကတော့ Britain နိုင်ငံက Joanna Konta ကို 6-3 6-3 နဲ့ရှုံးနိမ့်သွားခဲ့ပါတယ်ရှင်။
ကိုရနေနဲ့နန်းလာတို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါ။အခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်။အခုရင်ဆုံးတော့တိုင်းရင်းဒေသကစစ်ပွဲတွေရရေးအထောက်နေမှုအကြောင်းကိုတင်ဆက်ပေးပါမယ်။ရှမ်းပြည်မြောက်ဘက်ကအပြစ်မရရသေးတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာတပ်မတော်တို့ကြားတိုက်ပွဲတွေကဒီကနေ့မှဆက်ပြင်းထန်နေသေးပဲလို့ DNLA တအောင်တပ်ဖွဲ့ကပြောပါရယ်။ဒီလိုတိုက်ပွဲတွေပြင်းထန်နေတာဟာနိုင်ငံတော်အတိုင်းအမြံပုံကိုဖော်ဆောင်လို့တဲ့ငင်းကြီးလုပ်ငန်းစဉ်ကိုအဟန့်တဖြစ်စေပြီးတော့စစ်ပွဲတွေကိုအများဆုံးရပ်ပြီးတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေအားလုံးပါဝင်တဲ့နိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှုတွေဖန်ပြီးပါလို့တိုင်းရင်းသားကောင်းဆောင်တအုပ်ဖြစ်တဲ့နိုင်ဟန်သားကတိုက်တွန်းလိုက်ပါတယ်။အပြည့်စုံကိုမတ်ဆူမွန်ကဆက်ပြောပြပေးပါလိမ့်မယ်
။ဟုတ်ကဲ့ပါ။အပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ် KIA TLLA တအောင်းတပ်တွေနဲ့မြမတပ်မတော်တို့ကြားကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။အခုရက်ပိုင်းတွေမှာတော့ရှမ်းမြောက်ဒေသကုတ်ခိုင်နမ်ဆန်နမ်ခတ်မြို့နယ်မိုင်ဝင်းနဲ့မန်တုံးဒေသတွေမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ TLLA တအောင်းတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်။
ကုတ်ခိုင်ဒေသမှာတိုက်ပွဲဖြစ်တဲ့ကုတ်ခိုင်ကြီးရောကုတ်ခိုင်မြို့နယ်ဒီပန်ကူကြီးရောနဲ့ပန်
ဟုတ်ကဲ့ပါအပြစ်မရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေဖြစ်တဲ့ကချင်လူမျိုးရေးတပ် KIA TLLA တအောင်းတပ်တွေနဲ့မြမတပ်မတော်တို့ကြားကချင်နဲ့ရှမ်းမြောက်ဒေသတွေမှာတိုက်ပွဲတွေဖြစ်ပြီးစစ်ရေးတင်းမာနေတဲ့အခြေအနေဖြစ်ပါတယ်။အခုရက်ပိုင်းတွေမှာတော့ရှမ်းမြောက်ဒေသကုတ်ခိုင်နမ်ဆန်နမ်ခတ်မြို့နယ်မိုင်ဝင်းနဲ့မန်တုံးဒေသတွေမှာတိုက်ပွဲတွေဟာပြင်းပြင်းထန်ထန်ဖြစ်ခဲ့တယ်လို့ TLLA တအောင်းတပ်ဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံဗိုလ်မှူးမိုင်အက်ကျော်က VOA မြန်မာပိုင်းကိုပြောပါတယ်။
ကုတ်ခိုင်ဒေသမှာတိုက်ပွဲဖြစ်တဲ့ကုတ်ခိုင်ကြီးရောကုတ်ခိုင်မြို့နယ်ဒီပန်ကူကြီးရောနဲ့ပန်လုံးကြီးရောကြားမှာမာတဘွားတို့လေးပြင်းထန်တယ်မနေ့7နိုင်45လောက်ကနေစပြီး7နိုင်ကျော်တော်အထိအခုတောက်လျှောက်ဖြစ်တယ်ချိုးစိကတော့တော်နေရအနံ့တော်လေးများတယ်အဲ့မှာ2ရက်3ရက်ဆက်တိုက်တောက်လျှောက်တို့လက်နေကြီးနေနေဖြစ်တယ်တောက်လျှောက်ဒီမန်တုံမဲကရောဒီလမ်းပြီးပြစ်တယ်ဒီနမ်ဆံပဲရောလမ်းပြစ်တယ်အထူးသဖြင့်ကတော့နမ်ဆံမျိုးအနောက်ချမ်းဘက်မှာအဲ့ဒီတမဦးတီမှာပြစ်တယ်ကျွန်တော်လှရှားမှုဒီတမအကုန်လုံးတော်တော်များများတို့တတ်နေဖြတ်နေတယ်အာသူစီလည်းတော့ရှောက်သူတို့ဒီတော်အတွင်းထိပါသူတို့ဘုံလုံးလိုက်မှာသူစီလေးလိုက်တက်ခဲ့တယ
်ပြည်တွင်းငြိမ်းချမ်းရေးရနိုင်မှုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်ကိုယ်တိုင်ဦးဆောင်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အပြစ်ခတ်ရစဲရေးဖော်ဆောင်နိုင်ဖို့ကြိုးစားနေပေမဲ့အခုလိုမျိုးတိုင်းရင်းဒေသတွေမှာတိုက်ပွဲတွေဖြစ်နေတဲ့အနေအထားအပေါ်ပြည်လည်နိုင်အောင်ညှိနှိုင်းစေချင်တယ်လို့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေစုဖွဲ့ထားတဲ့ညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီကတိုင်းရင်းသားခေါင်းဆောင်တအူးဖြစ်တဲ့နိုင်ဟန်သာကအခုလိုပြောပါတယ်
အဲကျောပြောချင်တာတော့လေရင်းချမ်းရေးကိုတိဆောက်ချင်ရင်တစ်ဖက်နဲ့တစ်ဖက်အမြင်ကြည်လင်ဖို့လိုတယ်။နော်မတင်ကမှုတွေဟိုယုံကြည်မှုတွေပြတ်မှုပြီးတော့ပြက်ပြားစီနိုင်တဲ့လုပ်ငန်းတွေတော့မလုပ်ဆွေးခြင်းဘူး။အခုရှိနေတော့မှလေနော်ကျွန်တော်တို့မြင်တာကတော့ဒီစစ်မှန်တဲ့ရင်းချမ်းရေးကိုလိုလားရင်လက်နက်ကင်တိုင်းသားဖွဲ့တွေအားလုံးပါဝင်ဖို့လိုတယ်။ဒါတစ်ချက်နော်။နောက်ပြီးတော့အဲ့ဒါလိုပါဝင်နိုင်ဖို့ဆိုတဲ့နေရာမှာလည်းအဲ့ဒီ27ရာစုပင်လုံကိုဒီဒုတိယချိန်ပင်လုံကိုပေါ့လေအဲ့မှာအားလုံးပါဝင်နိုင်လို့ပါဝင်တဲ့နေရာမှာလည်းအားလုံးကဇန်တူညီတူပေါ့တင်းတိတက်တိသဘောမျိုးဖြစ်စေခြင်းနဲ့ဥပမာ NCA ကိုလည်းမမဆိုးရသေးလို့ဆိုပြီးတော့မှဒါကတော့လိလာသူအနေနဲ့ပဲစသဖြင့်ပေါ့လေအဲ့ဒီလိုမျိုးထားမယ်ဆိုရင်တော့ဒါကဖြစ်နိုင်တဲ့အလားအလာမရှိဘူးလို့ကျွန်တော်မြင်တယ်
စီရဲတဲမှာနေတဲ့ရှမ်းမြောက်ဒေသနဲ့ကချင်ဘက်ဒီမှာတိုက်ပွဲကြောင့်အရသာတချို့ထိခိုက်သေးဆုံးမှုရှိတယ်လို့ထောင်ချီတဲ့ဒေသခံပြည်သူတွေဟာစစ်ဘေးရှောင်နေကြရပြီးဒေသခံအရသာတချို့မှလည်းတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေနဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးအရေးယူခံရမှုတွေရှိနေတာပါဒီလိုမျိုးအရသာတွေစစ်ဘေးဒဏ်သင့်နေရတဲ့အခြေအနေပေါ်နိုင်ဟန်သာကအခုလိုပြောပါတယ
်အခုကလည်းကျွန်တော်ကြားမိတဲ့လောက်ပေါ့လေမစီမဆိုင်လူတို့တွေကဒုက္ခပေးပြီးတော့လူတို့တွေပုံစံပေါ်ထွက်ပြေးနေရတဲ့အနေအထားမျိုးတွေလူတို့တွေဒုက္ခရောက်နေတဲ့နေသားမျိုးတွေအဲ့ဒီပုံစံကတော့လူတို့ကိုကြက်ကြိုက်ပြီးတော့တက်ဆိုင်ရာဖွဲ့စည်းကိုပြော့ပြောင်းလာအောင်တော့တော့နော်အဲ့စိတ်ပြော့လာဖိအားပေးတဲ့ပုံစံမျိုးဖြစ်နေတယ်ဆိုဒီလိုမျိုးဒီငင်းငင်းကြီးကိုတိဆောက်တဲ့နေရာမှာဖိအားပေးတဲ့နီးမဲ့ကတော့ဘလို့မှစစ်မှန်တဲ့ငင်းငင်းကြီးကိုဝယ်ရမယ်ဘူးလို့ကျွန်တော်မြင်တယ်။ဘာကြောင့်လဲဆိုတော့နော်ကျွန်တော်တို့ကတော့အခုကြိုးပမ်းနေတာဆိုတနိုင်ငံလုံးပြစ်ခတ်ရဆဲကြီးကနေပြီးတော့မှငင်းငင်းကြီးကိုတိဆောက်ဖို့ဟိုတုံးလေးဖွဲ့လောက်ကိုခြံထားလိုက်ရင်အဲ့ဒီကွင်းမှာတော့ဆက်လက်ပြီးတော့မှသူညံနေအောင်ပါပဲလေတိုက်ပွဲတွေဖြစ်နေအောင်ပါပဲဒါဆိုတော့အဓိပ္ပာယ်မရှိဘူးလို့ကျွန်တော်အခုကြိုးပမ်းနေတာကတော့တနိုင်ငံလုံးပြည်ထရေးစည်းနဲ့ငင်းချင်းကြီးဆိုတော့သူတို့ကိုခြံထားရင်တကယ်စစ်မှန်တဲ့ငင်းချင်းကြီးကတော့ဘလို့မှမရနိုင်ဘူး
တိုက်ပွဲတွေကြားအခုလိုမျိုးအရသာတေဆုံးမှုထိခိုက်ဒဏ်ရာရမှုတွေမှာတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တို့ကြားအပြန်အလှန်ဆွဆွဲမှုတွေရှိနေတဲ့အပေါ် TLN လေးပြောခွင့်ရကအခုလိုတုံ့ပြန်ပါတယ
်အဓိကတော့လူထုကိုပူပြီးတည်တယ်ပေါ့နော်လူထုဒေတာခံမိကြည့်လို့ရှိရင်အကုန်လုံးတည်တယ်ဒီအရသာတွေဖားစီးစစ်စစ်လာတော့ဒီမနေ့ကလည်းကျွန်တော်ဒီနမ်ခမ်ဆယ်လာနာမှာလည်းဒီနေ့၃ရက်လောက်ဝင်မှဝင်နောက်သွားတယ်အဲ့လိုမျိုးတွေရှိတယ်အခြားဆိုပြောရဒီလက်နက်ကြီးတွေနော်ဒီလေယာဉ်တွေနဲ့ဟိုအပိခတာလည်းရှိတယ
်အခုလိုမျိုးတိုက်ပွဲတွေဖြစ်ပွားနေစေအခြေအနေပေါ်ပြည်လဲအောင်ညှိနှိုင်းနိုင်ဖို့မြန်မာစိုးရငြိမ်းချမ်းရေးကော်မရှင်ဘက်ကကိုယ်စားလှယ်တွေနဲ့တိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေဆွေးနွေးနေကြတယ်လို့တိုင်းရင်းသားလက်နက်ကိုင်အနေနဲ့မြန်မာတပ်မတော်တို့ကြားစီးရဲတက်မှမှုတွေဖြစ်နေတဲ့အတွက်အပြစ်ရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုယ်စားလှယ်တွေဘက်ကလည်းအရေးပေါ်အစည်းအဝေးခေါ်ယူဆွေးနွေးခဲ့ကြတယ်လို့လက်ရှိအခြေအနေတွေနဲ့ပတ်သက်ပြီးဆွေးနွေးတင်ပြနိုင်မှုနိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်နဲ့လည်းရှေ့သတင်းပတ်ထဲတွေ့ဆုံကြဖို့စီစဉ်နေတယ်လို့သိရပါတယ်ရှင်
။မဆူမတင်ဆက်ထားတာပါ။အခုဒီခါမှာတော့ထိုင်းနိုင်ငံသား40လောက်ကိုဖမ်းဆီးလိုက်တဲ့သတင်းကိုတင်ဆက်ပေးပါမယ်။ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခိုင်နယ်စပ်မြန်မာဗက်ချန်ဖျားသုံးစုဒေသကိုကားသုံးစီးနဲ့တွားရောက်လဲပတ်တဲ့ထိုင်းနိုင်ငံသား40လောက်ကိုမြန်မာဘက်ကလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရကြောင့်ထိုင်းနိုင်ငံသားတွေကိုဖျားသုံးစုဘက်ကိုလဲပတ်မှုနဲ့ပတ်သက်လို့ထိုင်းလူမျိုးတွေအိမ်ဒေသကိုမသွားဖို့အတွက်ယာယီပိတ်ထားလိုက်ပါတယ်။ဒီကြောင့်ပြည်စုံကိုထိုင်းချေဆိုင် VOA မြန်မာပိုင်းသတင်းတောက်မှအိမ်မာကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းမြန်မာနယ်စပ်ကန်ချနာပူရီခရိုင်နဲ့ထိစပ်နေတဲ့မြန်မာဗက်ချန်ဖျားသုံးစုဒေသကိုအလဲပတ်ဖြစ်သွားရောက်ခဲ့တဲ့ထိုင်းနိုင်ငံသား40လောက်ကိုမြန်မာဘက်ကလက်နက်ကိုင်အဖွဲ့တစ်ဖွဲ့ကဖမ်းဆီးခဲ့ပါတယ်။ဒီဖြစ်ရနဲ့ပတ်သက်လို့ထိုင်းသတင်းတွေမှာဖော်ပြချက်အရကရင်လက်နက်ကိုင်အဖွဲ့တွေကဖမ်းဆီးထားတာဖြစ်ကြောင်းရေးသားဖော်ပြနေတာပါ။ဖျားသုံးစုဒေသကကရင်မျိုးသားစည်းရုံးရဲ့ဆက်ဆံရေးယုံကတာဝန်ရှိသူစောအက်ဒဝတ်ကိုမေးမြန်းကြည့်တဲ့အခါမှာတော့အခုလိုပြောပြပါတယ်။
ကိုဆိုင်ကျမမမရောက်ရဲ့အမျိုးသမီးလေးရောက်ရဲ့အဲ့ဒါခိုင်းရဖမ်းရတယ်ခိုင်းရဖမ်းရတော့ပြန်လွတ်ပြင်းတယ်သူကတောင်းဆိုတော့ပြန်လွတ်ပြင်းလို့အဲ့ဒါအဲ့ဒါမလွတ်ပြင်းတော့သူကဒီမနေ့ဖမ်းရတယ်အဲ့ဒါဟိုဒီကြောကလည်းဆရာကနေကြောက်ဆောင်နေကြောက်ဆောင်ဖတ်ရရောမော်အဲ့ဒါပြန်လွတ်ပြင်းလို့တော့သတိရတယ်အဲ့ဒါဟိုကထိုင်းကအဲ့ဒီထောက်ရောက်ကိုရောက်လို့ပြတော့ဒီကနေဆောင်ထုတ်လိုက်အာပြန်ပို့ပေးတော့ဘောအဲ့လိုပေါ့
ထိုင်းလူမျိုးတွေကိုအခုလိုမျိုးမြန်မာဘက်ကလက်နက်ကင်တွေကဖမ်းဆီးခဲ့တဲ့အတွက်ထိုင်းနယ်ခြားဆောင်တပ်ဖွဲ့ကတာဝန်ရှိသူတွေကချနာဘူရီခရိုင်ကအုပ်ချုပ်ရေးအဖွဲ့ဝင်တွေအာနာပိုင်တွေရဲစခန်းမှုတွေထိုင်းလက်ဝကအရာရှိနဲ့ထိုင်းတပ်မကိုကဗိုလ်မှူးကြီးတွေနဲ့အတူမြန်မာနယ်ခြားစစ်တပ်ကအရာရှိတွေတွဲဆုံညှိနှိုင်းအပြီးမှာတော့ပြန်လွတ်ပေးခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာဖော်ပြနေတာပါဒါအပြင်ဖျားသုံးစုဘက်ကအသက်မပြည့်သေးတဲ့မြန်မာမိန်းကလေးတွေကိုပြည်တစားဖြစ်ခေါ်ယူပြီးတဲ့နောက်ဖမ်းဆီးခဲ့တာကိုမကျေနပ်တာကြောင့်ကရင်လက်နက်ကိုင်တွေကထိုင်းတွေကိုပြန်ပြီးဖမ်းဆီးခဲ့တာလို့လည်းထိုင်းသတင်းတွေမှာရေးသားနေပါတယ်အဲ့ဒီဒေသမှာကရင်လက်နက်ကိုင်အဖွဲ့၃ဖွဲ့ထက်မနည်းရှိသလိုအဲ့ဒီကရင်လက်နက်ကိုင်အဖွဲ့တွေကတချို့တပ်ဖွဲ့ဝင်တွေဟာလည်းနေကြားဆောင်တပ်အဖြစ်ပြောင်းလဲတာဝန်ထမ်းဆောင်နေတာလည်းရှိနေတာပါဒီဖြစ်ရတဲ့ပတ်သက်လို့တော့တခြားကရင်လက်နက်ကိုင်အဖွဲ့တွေနဲ့တရားသုံးစုနေကြားဆောင်တက်ကိုဆက်သွယ်မေးမြန်းဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်လို့မရခဲ့ပါဘူး။ထိုင်းနိုင်ငံသားတွေဖမ်းဆီးခံရပြီးတဲ့နောက်မှာတော့ ထိုင်းမြန်မာနယ်စပ်ဖျားတုံးစုဒေသကိုသွားရောက်လည်ပတ်တဲ့ထိုင်းနိုင်ငံသားတွေထပ်ပြီးမသွားဖို့အတွက်ထိုင်းဘက်ကယာယီပိတ်ပင်ထားပါတယ်ရှင်။
မေးမှာသတင်းပေးပို့ထားတာပါ။တော်တော်ရှင်များရှင်VOA ကနေခုလိုထုတ်လွှင့်နေတဲ့တန်းလက်စီစဉ်တွေပါဝင်ရုပ်မြင့်တန်းကြားစီစဉ်တွေကို VOA ရဲ့internet စာမျက်နှာဖြစ်တဲ့bambi.voanews.com မှာထုတ်လွှင့်နေတဲ့ချိန်နဲ့တပြိုင်နက်တည်းတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်ရှင်။
မြန်မာပိုင်းရဲ့ရုပ်မြင်သံကြားရေဒီယိုနဲ့အွန်လိုင်းစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းတွေပြီးတော့ VOA ကမြေတားတေးလက်ဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းတွေနောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုဝိုင်းအထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုတော့ကျမတို့ VOA ကိုစာရေးသားကြဖို့ဖိတ် နဲ့ bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါတယ်။ Facebook အသုံးပြုတဲ့သောရရှင်အနေနဲ့လည်း Facebook အသုံးပြုတဲ့သူတွေအနေနဲ့လည်း VOA Bamis News ဆိုတဲ့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ကြပါတယ်။သောရရှင်နေစီကပြောစရာရှိရာတွေကိုနားထောင်ပေးဖို့စောင့်မျှော်ကြိုဆိုနေပါတယ်နော်။
ဒီရက်ကနေစနေနေ့ညပိုင်းစီစဉ်လေးကိုဆက်ပြီးထုတ်လွှင့်ပေးနေပါတယ်။အခုတစ်ခါမှာတော့ရန်ကုန်မြို့ကစာအုပ်တန်းအကြောင်းကိုမြန်မာတခွင်စီစဉ်မှာတင်ဆက်ပေးပါမယ်။စာအုပ်စာပေဖွံ့ဖြိုးတိုးတက်ရေးအတွက်ရည်ရွယ်ပြီးတော့ရန်ကုန်မြို့မှာစနေတင်းတွင်နှစ်ရက်ရောင်းချနိုင်တဲ့စာအုပ်ဇေးလန်းတစ်ခုကိုပထမဆုံးချိန်ဖွင့်လှစ်ထားပါတယ်။ဒီစာအုပ်တန်းဟာစာအုပ်တန်းဟာအထင်ကြီးဝင်းကြီးများရုံးတဲ့ကဲ့ရဲ့အသင်ပြုလမ်းပေါ်မှာဖွင့်လှစ်ထားပြီးတော့လာရောက်ရောင်းချတဲ့စာအုပ်ဆိုင်ပေါင်းလည်း200နီးပါးအထိရှိနေပါပြီ။ပွင့်လင်းရသည့်တခြားစနေတင်းတွေနေ့တိုင်းရောင်းချနေတဲ့ဒီစာအုပ်တန်းမှာတပတ်ထက်တပတ်လူစီကားနေသလိုစာအုပ်ဆိုင်တွေကလည်းတိုးချဲ့ဖွင့်လှစ်နေတဲ့အကြောင်းကိုဒီတပတ်ရဲ့မြန်မာတခွင်စီစဉ်မှာ VOA မြန်မာပိုင်းသတင်းထောက်ကိုထပ်အောင်ကသတင်းပေးပို့ထားပါတယ်ရှင်
စာအုပ်စာပေဖွံ့ဖြိုးတိုးတက်ဖို့နဲ့ပြည်သူတွေတနင်္လာရဲမှာစာအုပ်တွေကိုလွယ်လင်းတကူရှာဖွေဝယ်ယူနိုင်မှုအတွက်ရည်ရွယ်ပြီးရန်ကုန် Book Street စနေတနင်္ဂနွေရန်ကုန်စာအုပ်လမ်းကိုရန်ကုန်မြို့ကတင်ပြလမ်းပေါ်မှာဖွင့်လှစ်ရောင်းချပေးနေပါတယ်။ဒီစာအုပ်လမ်းကိုဇန်နဝါရီလ9ရက်နေ့ကနေပြီးတော့ဧပြီလအထိအပတ်စဉ်စနေတနင်္ဂနွေနေ့တိုင်းဖွင့်လှစ်ပေးနေရပါ။ဒီစာအုပ်လမ်းကိုပြည်ကြ ాయి ဝန်ကြီးဌာနကဦးဆောင်ပြီးဖွင့်လှစ်ထားတာဖြစ်ပြီးတော့စာအုပ်ဆိုင်ပေါင်း200နီးပါးအထိရှိပါတယ်။သူရဲ့အားသာချက်ကတော့စာဖက်တာကိုဝါသနာထုံနဲ့စာဖက်ပရိသတ်တွေကိုနှစ်သက်ရာစာအုပ်တွေကိုစိတ်ကြိုက်ရွေးချယ်နိုင်တယ်လို့ထုတ်ဝေသူတွေစာအုပ်တိုက်တွေအတွက်လည်းစာဖက်သူတွေနဲ့တိုက်ရိုက်တွေ့ဆုံကရောင်းချနိုင်တယ်လို့ကိုလက်စာပေကကိုထွန်းထွန်းတန်းကပြောပါတယ
်ထုတ်ဝေတဲ့လူတွေတော်တော်များများရောတော်တော်ဆုံဆုံရောဆိုင်ငန်းတော်တော်များများရောအယောင်ဆိုင်တော်တော်များများပါဝင်လာတဲ့အတွက်ဒီလိုတစ်ခေါက်တည်းလာလိုက်တာနဲ့အကုန်မရတဲ့စာအုပ်မရှိသလောက်ဖြစ်သွားနိုင်တဲ့ဟိုအဲ့လေတခုပေါ့လေနောက်ပြီးတော့ဒီမှာကြောက်လဲကျွန်တော်တို့မှာဘာပြောတရ6000ဆိုတာလဲနည်းတယ်ပဲပြောရမှာပေါ့လေဟိုကအားကြီးကြဆိုင်ဝယ်သူအများကြီးနဲ့ဆုံတွေ့နိုင်တဲ့အခွင့်အရေးဒါကြောင့်စာအုပ်ဆိုင်တွေအတွက်ကြတော့လဲအခွင့်အရေးတခုလိုပဲပြောရမှာပေါ့ကျွန်တော်တို့ဆိုလို့ရှိရင်စာအုပ်တန်းထဲမှာထိုင်နေပေမဲ့လည်းဒီမျိုးဝယ်သူအများကြီးနဲ့ဆုံဖို့အခွင့်အရေးမရှိပါဘူးအဲ့အတွက်ဒီလိုအမျိုးတို့ဆုံတွေ့ရဟိုဝယ်သူနဲ့ဓာတ်လိုက်ကြုံရတာလဲဒါခုတည်းကောင်းတယ်လို့ပဲမြင်ပါတယ်
ဒီစာအုပ်တန်းကိုမနက်9နာရီကနေညနေ6နာရီအထိအပတ်စဉ်ရောင်းချပေးနေပါတယ်။သုတရတအစုံအလင်းနိုင်ငံရေးကျန်းမာရေးပညာရေးအထုပ်ပတိစတဲ့စာအုပ်အဟောင်းကောအသစ်ပါတနင်္လာရဲမှာရရှိနိုင်တာပါ။တချင်ကပန်ဆိုးဟန်တဝိုက်မှာရောင်းချခဲ့ကြတဲ့စာအုပ်အဟောင်းဆိုင်တွေအပြင်စာအုပ်တိုက်တွေထုတ်ဝေသူတွေလည်းဒီနေရာမှာလာရောက်ရောင်းချကြပါတယ်။စာအုပ်တန်းကိုပထမဆုံးလာရောက်ပြီးစာအုပ်တွေဝယ်ခဲ့ကြတဲ့ဒေါက်တာအုံးကျော်နဲ့မနော်အဲသူတူတော်တို့ကလည်းသူတို့ရဲ့အမြင်ကိုအခုလိုပြောပြပါရစေ။
အော်ဘူဒူကပေါင်းစုံတော့မြန်မာစာအမျိုးစုံပေါ့နော်အာစာအုပ်စာတန်းအမျိုးစုံဝယ်လို့တနေရာထဲမှာဝယ်လို့ရတဲ့အတွက်လာတာပ
ါကြော်တယ်ပေါ့နော်ရဲလဲဝမ်းတာရေလို့စာအုပ်တန်းလည်းအရှိကြီးပဲစာအုပ်တွေလည်းအများကြီးရှာလို့ရမယ်ဆိုတော့ပေါ့နော်အရင်ဝမ်းတာမိရဲ့ပီတိလည်းဖြစ်မိရယ်
ဒါအပြင်တို့မြေစာအုပ်တိုက်ထုတ်ဝေသူကိုဝင်းစော်လက်ကတော့စနေတနင်္ဂနွေရန်ကုန်စာအုပ်လမ်းကိုတီးထက်မကပုံမှုစီကားလာဖို့ဆန္ဒရှိနေသူပါ
အာကျွန်တော်တို့ကဟိုကြိုးစားပါတယ်ကျွန်တော်ဝမ်းလဲဝမ်းသာတယ်။နောက်ကျွန်တော်တို့ရင်ထဲကလည်းဒီလိုမျိုးလေးဒီနေ့ဖြစ်လာရေကောင်းမယ်ဆိုတဲ့စိတ် စိတ်ကူးလေးရင်ခဲ့တာပေါ့နော်အဲ့စိတ်ကူးလေးလည်းကျွန်တော်တကယ်ဖြစ်လာတာပေါ့ဒီဟာဒီထက်ပို့ပြီးတော့ဟိုပို့ပြီးကြည်ကြည်ပြတ်ပြတ်နဲ့ပို့ပြီးအားလုံးပါဝင်ပြီးတော့တော်တော်ပို့ပြီးစီကားတဲ့အနေအထားမျိုးဖြစ်အောင်တော့ဆက်လုပ်အောင်ပေါ့နော
်ဒီစာအုပ်လမ်းကိုလာရောက်ရောင်းချတဲ့စာအုပ်ဆိုင်တွေဟာရှစ်ပေပက်လဲတနီယာဇာနီယာအတွက်တရက်ကို6000ကျပ်သာပေးဆောင်ရပါတယ်အစိုးရကတော့ဒီစာအုပ်တန်းကိုပွင့်လင်းရသည့်တစ်လျှောက်မိုးရသည့်မတိုင်ခင်အထိရောင်းချသွားဖို့စီစဉ်ထားပြီးမုကာလာပြီးဆုံးသွားရင်လဲပုံမှန်အတိုင်းရောင်းချသွားဖို့ပြောဆိုထားတာပါစာဖက်ပရိသတ်တွေအတွက်ကောစာအုပ်တက်တွေအတွက်ပါနှစ်ဦးနှစ်ဖက်အကျိုးစီစေတဲ့အခုလိုမျိုးစာအုပ်တက်တွေရန်ကုန်မြို့မှာတမကတခြားမြို့ကြီးတွေမှာလည်းဖွင့်လှစ်သွားဖို့ကိုတိုးစော်လန်းနဲ့မနှော်အဲထူထူတော်တို့ကခုလိုတိုက်တွန်းကြပါတယ
်ကျွန်တော်တို့ကစာအုပ်တန်းတွေကအများကြီးလိုရတယ်အများကြီးလိုရတယ်ဆိုတော့မန္တလေးမှာလည်းရှိတင်တယ်ပေါ့နော်ဒီမှာဆိုလို့ရှိရင်ဒါရန်ကုန်စာအုပ်လမ်းပေါ့ဥပမာမန္တလေးမှာဆိုလည်းမန္တလေးစာအုပ်လမ်းတောင်ကြီးဆိုလည်းတောင်ကြီးစာအုပ်လမ်းပေါ့ဒါသက်ဆိုင်ရာမျိုးတွေမျိုးတွေကစာရှိတဲ့လူတွေစာဥစ္စာရင်းတွေစာဥစ္စာပေးနေဟိုမကင်းနိုင်တဲ့လူတွေကဥဆောင်ပြီးတော့မှအဲ့လိုကိုမျိုးမှာလမ်းလေးတွေပေါ့နော်အပတ်စဉ်ပေါ့ကျွန်တော်စနေတရက်လုံမလားသူမျိုးရဲ့အနေအထားကိုကြည့်ပြီးတော့အစဉ်ပြေသလိုလေးကျင်းပသွားရဲ့ဒါတော်တော်လေးကိုရန်ဒီဗမာဒီမှာစီစီကားကားလေးဖြစ်နေလို့ထင်တယ်ဒီရန်ကုန်ကတော့အတူပြင်စာဥတိုက်တွေများတော့ထုတ်ဝေသူတွေကလည်းဒီမှာပဲအခြေစိုက်ကြရတဲ့ခါကျတော့ထုတ်ဝေသူတွေကိုယ်တိုင်ရောင်းပေါ့နော်အခြားမျိုးတွေမှာဆိုလို့ကျွန်တော်ဒါတို့ကဟို organize လုပ်ပေါ့တသက်စူးစီးစရာတို့ဥဆောင်ပြီးတော့မှအပွဲတစ်ခုကကျင်းပတယ်ရစာအုပ်တွေမှာရောင်းပေါ့နော်အဲ့ဒီသဘောနဲ့သွားမယ်ဆိုလို့ရှိရင်အများကြီးလိုပါတယ်တော့ပါလေ
စာဖတ်တဲ့ဝါသနာဆိုတာဒီရန်ကုန်မှာပဲရှိနေလုံကတော့ဒီနိုင်ငံအတွက်ဘာမှအကျိုးမဖြစ်ဘူးလေနော်အလောက်ထိတိတိယယောက်သွားပြီးတော့ဟိုဘယ်လိုပြောမလဲမမတက်ရောက်တော့တကယ်မျိုးတခြားမျိုးတွေမှာလည်းဒီစာဖတ်ဝါသနာပါတဲ့လူငယ်အများကြီးရှိရဲ့ပြီးတော့တခြားနေရလူငယ်တွေအဲ့လိုမျိုးစားရတဲ့လဲကျွန်မသူတို့တော့ပါစဉ်းစားပြီးစီချင်ပါတယ်ပြည်သားတွေဒီစာအုပ်တန်းလေးဖွင့်ပို့ပြီးရကောင်းပါတယ်ဟုတ
်အခုနောက်ပိုင်းနည်းပညာတွေဖွံ့ဖြိုးတိုးတက်လာတဲ့အမျှမြန်မာပြည်ကလူတချို့ဟာစာအုပ်ကင်ကအချိန်ပေးစာဖတ်မဲ့အစားအင်တာနက်အသုံးပြုတာတွေအထူးသဖြင့်တော့လူမှုကွန်ရက်မီဒီယာတွေပေါ်မှာအချိန်ကုန်ဆုံးတတ်တာတွေလည်းရှိပါတယ်ဒါကြောင့်လဲဒီစာအုပ်တန်းဟာမျှော်လင့်သလောက်အောင်မြင်ပါမလားဆိုတဲ့စိန်ခေါ်ချက်တွေလည်းရှိတာပါဒါပေမဲ့လို့ဒီစာအုပ်တန်းကိုလူငယ်အများပြားလာရောက်ကြတာတွေ့ရပါတယ်။ကိုလက်စာပေကကိုထွန်းထွန်းတန်းကတော့လူငယ်တွေတိတက်မကစာဖတ်ခြင်းမှာမွေ့လျော်လာဖို့အကြံပြုပါတယ
်။ဒီအပြောင်းလဲလေးနောက်မှာလူငယ်တွေကလည်းလိုက်လုံးကြီးတွေလိုက်လာရလို့ထင်ပါတယ်။နောက်ပြီးနောက်တစ်ချက်ကကျွန်တော်တို့စာမဖတ်ဘဲနဲ့ဘာမှတိုးတက်ဖို့မျှော်လင့်လို့မရပါဘူး။အဲဒီအတွက်လူတန်းသားအသီးသီးကစာဖတ်ဖို့ကိုလည်းကျွန်တော်မျှော်လင့်ပါတယ်။ကျွန်တော်တို့ဒီကျွန်တော်တို့စာအုပ်ရောင်းအောင်ဖို့အတွက်ပြောနေရမှာပေါ့။ဘာပဲဖြစ်နေဖြစ်နေကျွန်တော်တို့တိုးတက်တိုးတက်ကြောင်းလို့စာအုပ်လေးဖတ်ကြပါလို့လည်းတိုက်တွန်းလိုပါတယ်။
စနေတနင်္ဂနွေရာဂုံစာအုပ်တန်းရှိခြင်းကြောင့်လူငယ်တွေအတက်တာမကစာဖက်ဝန္ဒနာပါသူအများစုအတွက်လည်းများစွာအကျိုးရှိနိုင်တယ်လို့မနော်အဲထူထူတော်ကရှုမြင်ပါတယ
်။လူငယ်တွေအတွက်လည်းဒီလိုဒီလိုစာအုပ်တန်းရှိတော့သူတို့လူချင်းတဲ့စာအုပ်ကိုတစုတစီတဲ့ကြိုက်တဲ့နေရာမှာဝင်ရှာလို့ရတယ်။အဲ့လိုပဲသူတို့ဒီခုခေတ်မှာပညာရေးကလည်းအရေးကြီးနေရပါတော့။ဒီစာဖက်ခြင်းအဖြစ်ပဲတကယ်ပညာရေးအစ်စ်ကိုရနိုင်တယ်။ဟိုအရင်အတန်းပညာဘလောက်ပဲတက်တက်ဒီဘက်စာပတ်ဝါသနာမပါတဲ့လူငယ်တွေကတော့ဘလို့မှကဘာမှရေးပေါင်းတိုင်းရေးပေါင်းတမ်းမှုစာမလွယ်ဘောနော်အဲ့လိုပဲဒီလိုစာအုပ်တန်းရှိရခြင်းကသူတို့စာဖတ်တယ်တကယ်ကိုလိုချင်တဲ့စာအုပ်တွေအင်္ဂလိပ်စာအုပ်တွေရောဗမာစာအုပ်တွေရောဖတ်ရှုခြင်းအဖြစ်သူတို့ရဲ့ဒီတကယ် real education ကိုရနိုင်မယ်လို့ကျွန်မချက်ပါတယ်ဟုတ်
အစိုးရတစ်လက်ထက်မှာပြည်ချာရေးဝန်ကြီးဌာနကဦးဆောင်ပြီးပထမဆုံးအချိန်ရန်ကုန်မြို့မှာဖွင့်လှစ်ထားတဲ့ဒီစာအုပ်စည်းတမ်းမှာတပတ်တစ်ပတ်လူစီကနေပြီးစာအုပ်ဆိုင်တွေလည်းတိုးချဲ့ဖွင့်လှစ်နေတာတွေ့ရပါတယ်။ဒုတရတစာပေအဟောင်းခွအစ်စ်ကိုရနိုင်တဲ့ဒီစာအုပ်တမ်းဟာအစိုးရကမျှော်လင့်ထားသလိုရှေးရှေးတည်ရနိုင်မှာမလား။ဒါအပြင်အခုနောက်ပိုင်းဒီ social media တွေပေါ်မှာသာအချိန်ကုန်ဆုံးတတ်တဲ့လူငယ်လူရွယ်တွေတချို့ကတော့မြမစာပေကိုပြန်လည်မြင်လို့တံပိုးထားတတ်လာမလားဆိုတာကတော့စိတ်ဝင်စားစရာပါ။ကျွန်တော်ထောက်ပါခင်ဗျာ။
ခုထအောင်တက်ဆက်ထားတဲ့ညီမတခွင်းစီစဉ်ကိုနားဆင်ခဲ့ကြရတာပါ VOA ရဲ့စနေညပိုင်းစီစဉ်မှာအမေရိကန်ဆွေရတဲ့လက်ထက်မှာမြန်မာအမေရိကန်နှစ်နိုင်ငံဆက်ဆံရေးအခြေအနေနဲ့ပတ်သက်ပြီးတော့မကြခင်မှာနားဆင်ရမယ့်ဒါရိုက်လေးလိုင်းစီစဉ်မှာဆွေးနွေးသွားကြဖို့လည်းရှိပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ် ဒီအစီအစဉ်ကိုည9:00နာရီအစီအစဉ်ပြီးပြီးချင်းည10:00နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းပါရှင်2019ခုနှစ်ဇန်နဝါရီလ27ရက်စနေနေ့ညပိုင်းအတွက် VOA မြန်မာပိုင်းရဲ့အစီအစဉ်ရထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်အခုစက်ပြီးည10:00နာရီထိလိုင်းဒိုမီတာ24 25 32 51အပြင်လိုင်းလက်မီတာ190တို့ကနေအစီအစဉ်တွေကိုတိုက်ရိုက်ထုတ်လွှင့်ပေးသွားပါမယ်ဒီဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့ကိုအောင်လွင်ဦးနဲ့အစီအစဉ်ထုတ်လွှင့်သူမဆုမွန်တို့တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြအောင်ပါရှင်
ပါရှိမြတ်မြာအမေရိကန်ပြည်သူ့မှာသမရသည့်ဖြစ်နေဒေါ်နယ်ထရန့်ကကြမ်းတစ်စာချင်းဆိုပြီးတရားဝင်စတင်တောင်းဝန်ယူနေပါပြီ။ဒီသမရဒေါ်နယ်ထရန့်ရဲ့လက်ထက်မှာမြန်မာနိုင်ငံနဲ့ဆက်ဆံရေးကဘာတွေများအပြောင်းအလဲတွေဖြစ်လာနိုင်တယ်လဲ။သမရဦးဝါမလက်ထက်တုန်းကလို့ဒီမြန်မာနိုင်ငံနဲ့နီးနီးကပ်ကပ်ဆက်ဆံရေးမျိုးတွေတွေ့ရအောင်မလားဆိုတာတွေကိုဆွေးနွေးဖို့စီစဉ်ထားပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ပင်နယ်ဆွေးနွေးမဲ့ပုံကူရဲ့သဘောထားတွေကိုဟိုရေဝီရသဘောထားတွေကိုအရင်ကြားကြပါတယ်ဆိုတော့ဒီသမရဥပမာလက်ထက်ကစပြီးအမေရိကန်ကဒီမြန်မာနိုင်ငံနဲ့ထိတွေ့ဆက်ဆံမှုတွေဆလုပ်လာတယ်တန်တမာဆက်ဆံရေးတွေပုံမှန်ပြန်ဖြစ်လာတယ်စီးပွားရေးတန်ခတ်မှုတွေဖယ်ရှားတယ်ဒီလိုဆက်ဆံရေးမှာတိကျစွာတိုးတက်မှုတွေတွေ့ရပါတယ်ဒါပေမဲ့သမရအစ်ဖြစ်လာတဲ့ထရမ့်ကတော့ဥပမာရဲ့မူဝါဒနဲ့နေရာတော်များမှာစန့်ကျင်နေတာကြောင့်မြန်မာနိုင်ငံနဲ့ဆက်ဆံရေးမှာဒါတွေကဘယ်အတိုင်းတာတီများတက်ရောက်မှုတွေရှိလာနိုင်မယ်လို့ယူဆပါတယ်အရင်ဆုံးတော့ကျွန်တော်တို့ဒီရန်ကုန်မြို့ကသတင်းစာဆရာဦးစီသူအောင်မြင့်ရဲ့သဘောထားအချင်းချင်းလေးရှင်းပြပါဦးခင်ဗျာ
ဒီဥစ္စာကတော့အဲ့ဒီ train ရဲ့ဒီမတက်လာခင်မိခွန်းတွေကိုအဲကျွန်တော်သိလာကြည့်တယ်သူပြောစကားဆိုစရာဆိုစကားတွေပေါ့နော်သူရဲ့အဲနိုင်ငံသားရေးရာ policy တွေဘယ်လိုရှိလဲသိလာကြည့်လိုက်တဲ့အခါကျတော့သူကအခုဒီနောက်ဆုံးမိခွန်းအဖြစ်ပေါ့နော်ဒီ Islamic အကျုံးအစွန်းရောက်တွေကိုရန်သူလို့ပြောတာကလွဲရင်ကျန်တာသိပြောတာမတွေ့ရဘူးဘယ်မှာတစ်ချက်ပေါ့နောက်ဒုတိယချက်ကတော့ကျဒီမိုကရေစီရေးတို့ဒီလူ့ခွင့်ရေးစံရှင်စံညွန်းတွေပြောတာလည်းသိမတွေ့ရတဲ့အခါကျတော့ရှေ့ပိုင်းမှာကျွန်တော်တို့နိုင်ငံကိုဒါသမရဥပမာလက်ထက်ကနိနိကကဆက်ဆံခဲ့တာတွေကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးစံချိန်စံညွှန်းတွေနဲ့ဒါအကူအညီပေးခဲ့တယ်လို့ပဲကျွန်တော
်ဟယ်လိုဆရာဦးစီသူတံပြတ်သွားပါတယ်ခင်ဗျာโอเคကျွန်တော်တို့ပြန်ပြီးဆက်သွယ်ဖို့ကြိုးစားကြည့်ရမယ်ဒီနေ့ကကျွန်တော်တို့တယ်လီဖုန်းလိုင်းဆက်သွယ်မှုတွေလည်းနည်းနည်းအခက်အခဲရှိနေတာတော့ဟိုသိခံပေးစေချင်ပါတယ်နောက်တစ်ခုကတော့ကျွန်တော်တို့ဟိုဆွေးနွေးမဲ့ပုံကူတရားလည်းကျွန်တော်တို့လေလိုင်းပေါ်မှာရှိနေပါဒီရန်ကုန်မြို့ကပုဂ္ဂိုလ်ပါပဲဒီမြန်မာနိုင်ငံကဒီစီးပွားရေးလုပ်ငန်းရှင်တူဖြစ်ပါတယ်ဒေါက်တာဆွထွန်းမှာဒေါက်တာဆွထွန်းကတော့ဒီပြည်ပနိုင်ငံနေနဲ့လည်းပဲစီးပွားရေးလုပ်ငန်းတွေထိတွေ့ဆက်ဆံနေတဲ့ပုဂ္ဂိုလ်လည်းဖြစ်နေတော့ဒီဒေါ်နယ်ထရန့်အစိုးရလက်ထက်မှာကျွန်တော်တို့မြန်မာနိုင်ငံနဲ့ဆက်ဆံရေးတွေမှာဘယ်လိုမျိုးတက်ရောက်မှုတွေရှိလာမယ်လို့ဆရာအနေနဲ့သုံးသပ်မိလဲခင်ဗျာ
အဲတမနာဒေါ်နယ်ထရန့်အနေနဲ့ကတော့ဟိုသူပြောကြတဲ့ဟာနားတော်ကြည့်တော့သူအဓိကတော့အမေရိကန်နိုင်ငံရဲ့ဒီဘယ်ဥစားပေးမယ်လို့နောက်တစ်ခါသူကဟိုစီးပွားရေးတဲ့အောင်ဒီကဆောင်ရွက်မဲ့ပုံစံတော့ကျွန်တော်တွေ့တာပေါ့နော်အဲ့တော့ကျွန်တော်ဘဝနိုင်ငံအနေနဲ့အရေးတော့သူအများကြီးခက်သွင်းတာလားမတွေ့ဘူးနော်ကျွန်တော်ဘဝနိုင်ငံနဲ့ပတ်သက်ရင်တော့အင်းဓမ္မဥပမာလို့လက်ထက်ခါတော့ကျွန်တော်တို့အနေနဲ့သူတို့ရေးဆက်မဲ့ပုံမပေါ်ဘူးပေါ့နော်အဲ့တော့ကျွန်တော်တို့ကတော့ဒါရိုးရိုးအမေရိကန်နိုင်ငံတော့ဒီအင်အားကြီးနိုင်ငံဖြစ်တာကြောင့်ကျွန်တော်တို့အနေနဲ့ကတော့ဒီသူစိတ်ဝင်စားတဲ့ဒီစီးပွားရေးပေါ်သူအမေရိကန်နိုင်ငံရဲ့အကျိုးစီးပွားအရေးကိုကျွန်တော်ကအခြေခံပြီးတော့မှကျွန်တော်တို့အနေနဲ့ဒီမနိုင်ငံအနေနဲ့ကလည်းဒီအမေရိကန်နဲ့ပုံမှန်နဲ့ပူးပေါင်းပြီးတော့မြန်မာနိုင်ငံမှာယဉ်ကျေးမှုနဲ့ပူးဝဲမယ်ဆိုတဲ့အမေရိကန်ရောမြန်မာနိုင်ငံရောအကျိုးရှိနိုင်တဲ့အနေအထားမျိုးဖြစ်အောင်ကျွန်တော်အနေနဲ့သူ့ကိုဆွဲဆောင်အောင်နိုင်မယ်ဆိုရင်တော့ကျွန်တော်တို့ကပိုပြီးအကျိုးရှိနိုင်တယ်ပေါ့နှမွေတော့ကျွန်တော်တို့အနေနဲ့ဒါပြောမယ်ဆိုရင်တော့ဒီမြန်မာနိုင်ငံရဲ့အရေးနဲ့အခုညီပြီးမဲ့အရေးတို့ဂျန်တဲ့အရေးကိစ္စတော့သူအများကြီးဒီမဲ့ဆင်းရဲတာပုံတော့ကျွန်တော်မတွေ့ရဘူးပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တ
ော်တို့တစ်ချက်ကျွန်တော်တို့ညဆိုရင်တစ်ချက်ကတော့ဒီတရုတ်နိုင်ငံပေါ်သူထားတဲ့ဟာနဲ့ဒီအမေရိကန်နဲ့တရုတ်နဲ့ကြာမှာဖြူဝါးကြီးကဖြစ်ပေါ်လာနေတဲ့အနေထားကိုလည်းကျွန်တော်တို့ကစောင့်ကြည့်ဖို့လိုတယ်။ဘာလို့ဆိုရင်ကျွန်တော်တို့ကဒီအမေရိကန်နဲ့အများကြီးမဆက်ဆံတော့လည်းတရုတ်နဲ့ကျွန်တော်ကဒါအများကြီးယူနေဆက်ကုန်သွယ်ရေးမှာအဓိကဆောင်ရွက်နေတာတရုတ်နိုင်ငံနဲ့ဖြစ်လို့ကြောင်းမလို့ဒီနိုင်ငံရဲ့ဖြူဝါးကြီးရိုက်ခတ်မှုနေထားတဲ့ကျွန်တော်တို့ပေါ်မှာတရားမှုရှိနေတာတော့ဒိဋ္ဌာဖို့လိုတာပေါ့နော
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဆရာဦးစီစုအောင်မြင့်ဟိုပြန်ပြီးဆက်သွယ်လို့ရပါတယ်ဆရာဦးစီစုအောင်မြင့်ဆက်သွယ်ဟိုပြောသွားတဲ့အပိုင်းနေရာတော့အဓိကသမရဥပမာအစိုးရလက်ထက်မှာတော့ကျွန်တော်တို့ဒီလူခွင့်ရေးတို့ဒီဟိုဖွင့်ပြောကိစ္စတွေကိုသူကဇောင်းပေးပြီးတော့ကျွန်တော်တို့နဲ့ဆက်ဆံမှုတွေတိုးလာတယ်ဆိုတော့အဲ့ဒီအပိုင်းအထိရောက်ပါတယ်နောက်ပိုင်းမှာဆရာပြောနေတာပြတ်သွားတော့ဆရာဆက်ပြောပါအောင်ခင်ဗျာ
အဓိကကတော့ကျွန်တော်တို့စီကိုအကူအညီပေးရေးဖြစ်လာတာကတော့ဒီအမေရိကန်ရဲ့စံနှုန်းတွေပေါ့နော် 山东的呀，这么个现在六块一个，去看他的，还得去看他的阿婆嘛。哎，就那个单位啊，但虽然那先生的那阿婆家要开的，哎，伊阿尼六秒比了嘛，这么个是单位疲劳，哎，比了嘛六块一三年三年的多得劳，哎，去看保安的比了嘛，说阿姑你别那里，十三那里，哎，多阿别那里，阿娘子六块的嘞。都可以看见了，哎，伢拉高油的过来，就那当地阿娘姨和看啥个样的，要不就嘛，电脑手机那些三线的边边了，又边边那个啥，哎，就那他们那个这个和那个那个阿来嘛，边边了嘛和公路老的他们那边哦，都梯队十三亩的路边那里啊啥，啊，公路路边那里的他们的稀缺了不？咱们阿姑咱们那，阿姑阿叔婆呢，昨天上电脑来看见了，哎，都叫了是嘛个了，都没可能嘛，阿拉没的就那路阿罗对嘛对呀哦。对呀，外面的个话，我妈说的，伊上面说要监督的个，啊，就代表部、前锋部、老鬼都表那个，像那公龙啊咯，他美国不他妈，美国西瓜一丢掉部个，国中西瓜几木啊那个个表那个看见咯，啊，像那路南岸的那个，啊，路过你别伊，新闻啥吧么啦，啊，都冇像那路南岸的那个阿贝阿苗皮部，那怎么不是伊，你可以阿贝阿苗皮部新闻啥吧么啦，是那个咯，我得了那个手机也没给啥米路个，像那天嘛嘞。
Okay, Jesus. Oh, the Kushi, Chuan, Batavia, Lesnodi, the American Posio Chopo, Chia, we are Kaimare, Tamarama, Lupang, and Arishi, Suimele, Tango de Shia, Yano, a Piaulam, Pina, Musubio, or Pura Mule Shiva, or Tamara Wama Kurai, or to Tawai and Nami Yuma, or to Pura, the Kushiva, or to together to Leg, to Kuran Labority, or သမားတယောက်အနေနဲ့လုံးလုံးလုံးချင်တဲ့လုံးလို့မရဘူးအကြံပေးတိုင်မင်မို့တိုင်မင်ပတ်တိအနည်းနာမှာစိုးရဖို့အနေနဲ့တိုင်မင်ပြီးဆောင်ရရတယ်ရှိရဆိုပြီးတော့သမားဥပမာလည်းပြောသွားတယ်ဒါကြောင့်လည်းပဲတိဖို့လေခုဟိုသူစိုးရဖို့အတွက်ကိုဒီရာထားခံရဲ့ပုံကိုယ်ကိုကျန်းနာဝဲတွေဒီမှာလွတ်တော်မှာလုံနေရတယ်ကိုစောင့်ကြည့်ပါဆိုပြီးတော့သူကလည်းပြောသွားခဲ့ရတယ်ရှိပါတယ်ဆိုတော့ဒီလိုအမေရိကန်မှာဒီ လေဟိုကြီးကြီးမားမားပြောင်းလဲသွားမယ်ပြောင်းလဲမသွားနိုင်ဘူးဆိုပြီးတွက်တာလည်းရှိပါတယ်ဒီအမြင်ပေါ်မှာဆရာဦးစီသူအောင်မြင့်တဘောတာဘယ်လိုရှိပါသလဲ
အဲကျွန်တော်လည်းလက်ခံပါတယ်ဘာလို့လဲဆိုတော့သူကသမရဖြစ်ပြီနဲ့ကျွန်တော်တို့ဒီမြန်မာအရေးကိုဘုဥ္စာဦးရပြုနေတာကတော့ခုနကတော့စွတ်တော်အမတ်တွေပေါ့နော်အဲ့ဒီမှာ user picking တွေလည်းပါပါတယ်အဲ့တော့အဲ့တော့စွတ်တော်အမတ်တွေကဥဆောင်ပြီးလုပ်နေတဲ့အခါကျတော့ဟိုဒါတွေကတော့ခုနကတော့လို့ဟိုဆွတ်ယူသွားမယ်တို့အဲပြန်ပြီးတော့မှမြန်မြန်ဆန်ဆန်ရုပ်သိမ်းသွားမယ်ဒီလိုတော့လည်းဟုတ်ပါတယ်အဲ့လိုမျိုးတော့လည်းကျွန်တော်မမြင်မိပါဘူးဒါပေမဲ့ဥစားပေးတဲ့စီမှာကတော့ဟိုကွာကောင်းကွာသွားမလားမပြတ်တတ်ဘူးပေါ့နော်ရှေ့သမရတွေလက်ထက်တုန်းကဆိုရင်ဥမာသမရဒီအိုဘားမားလက်ထက်မှာဆိုရင်ဒီ YC လို့ခေါ်တဲ့ဒီအာရှဒေသကဒီလူငယ်ကောင်းဆောင်တွေကိုအဲမွေးထုတ်လက်ကျင့်ပေးတဲ့အစီအစဉ်တွေပါဒီသူလုပ်ကြတာဆိုတော့အစီအစဉ်နဲ့လုပ်တာအပြီးတော့မှသူ့ရှေ့ကသမရ job boost ဆိုရှင်လဲသူ့ရဲ့အဲဒီ foundation ထောင်ပြီးတော့မှဒီလူငယ်လေးတွေကိုပြုစုပြောထောင်တယ်ကောင်းဆောင်မှုကဏ္ဍနေပေးတယ်အဲ့ဒီလိုအစီအစဉ်တွေအကုန်လုံးကလည်းသူတို့လုပ်တဲ့အလေးထားတွေရှိတယ်ဆိုတော့ဒါမျိုးတွေကိုခုနကတော့အဲဒီ Donald Trump ပြက်လာတဲ့ခါကျအားပေးမလားအားမပေးဘူးလားတခြားသောအစီအစဉ်တွေလည်းအများကြီးရှိပါတယ်အဲ့ဒါတွေကတော့မမှန်းဆနိုင်ဘူးအဲ့လိုပြောတာပါစိတ်ကြီးကြီးမားမားကြီးတော့ပြောင်းပြန်တော့ကိုလှည့်သွားမယ်ချိုးသွားမယ်ဒီလိုလို့လည်းကျွန်တော်လည်းမမြင်မိ
ဘူး။ဟုတ်ကဲ့ဟုတ်ဆိုဆိုလိုတာကတော့ဟိုအနေဆုံးစီးရတော့လက်ရှိအနေထားမှာတော့ဟိုထိန်းထားအောင်ထိန်းထားနိုင်မယ်။နောက်ထပ်မတိုးတက်တဲ့နေပေါ့လေလက်ရှိခြေနေကတော့ပြတ်သွားမှာမဟုတ်ဘူးဆိုတဲ့သဘောထားမျိုးပေါ့နော်
။ဟုတ်ကဲ့ပါခင်ဗျာပြန်ပါပါခင်ဗျ
ာ။ဟုတ်ကဲ့ကျွန်တော်ဒီဆရာဒေါက်တာစိုးထုံးကိုလည်းကျွန်တော်မေးချင်ပါတယ်။ဟိုဆရာအမြင်ရောခင်ဗျာဒီ American ရဲ့ဒီ institution တွေခိုင်မာတဲ့အတွက်ပေါ့လေဒီမူဝါဒအားဖြင့်ကတော့အရင်ကြီးကြီးမားမားအပြောင်းလဲတွေမဖြစ်နိုင်ဘူးဆိုပြီးဖန်မှန်းတာတွေရှိပါတယ်။ဆရာသဘောတော့ဘယ်လိုရှိပါလဲဒီအယူဆပေါ်မှာ
။အဲခုနဒီကျွန်တော်လည်းဒါတော့လက်ခံပါတယ် institution တွေကခိုင်မာတဲ့အကြောင်းမို့တော့ဒီခုနမူဝါဒငယ်ပေါ်ထားတဲ့နိုင်ငံခြားရေး policy ကအများကြီးတော့မပြောင်းလဲနိုင်ဘူးပေါ့နော်။ဒါတော့လည်းပဲသူတစ်ခါကကျွန်တော်တို့အနေနဲ့ဒီစီဝါရေးလုပ်တဲ့လူဒီအစိုးရနေရာတကူကတော့ဒီအမေရိကန်နိုင်ငံရဲ့စီဝါရေး policy နဲ့ကိုရာသူဒေါ်လာထက်နေတဲ့ဘယ်လိုသဘောထားရှိလဲဥပမာဆိုတော့အခြေခံအကြောင်းတစ်ချက်ဆိုရင်မဒေါ်လာဈေးနဲ့ပတ်သက်ရင်သူကဟိုပြီးခဲ့တဲ့အခါကျွန်တော်တို့ရွေးကောက်ပွဲမှာအနိုင်ရပြီဆိုတော့ဟိုအမေရိကန်ဒေါ်လာမာလာတာမျိုးတွေ့တယ်ပေါ့နော်။ဒါသူကကျွန်တော်ကနားဆိုတာအမေရိကန်ဒေါ်လာကသူပြောအောင်လုံးမလားမအောင်လုံးမလားဒီအားလည်းကျွန်တော်တို့စီမံအများကြီး effect ဖြစ်သွားတာဟုတ်ကျွန်တော်တို့ဒီအင်္ဂလိပ်မှာအများကြီးကြာပါနိုင်တယ်ပုံစံမှုကဏ္ဍတွေမှာအများကြီးထိခဲ့နေတယ်အဲခုနကပြောတဲ့ direct သူကဒီ intervention လုပ်တာမျိုးမဟုတ်ပေမဲ့လည်းသူသွားတဲ့လမ်းကြောင်းကတော့ဘယ်လိုဖြစ်ကျွန်တော်တို့အနေနဲ့ဒါစောင့်ကြည့်ရမယ်အနေထားတော့ကျွန်တော်တို့မြင်ပါတယ်သူရဲ့သွားတဲ့ဟာသူကဘာဖြစ်စီခြင်းနဲ့ဘယ်လိုသွားမယ်ဆိုတဲ့ဟာတော့ ကျွန်တော်လည်းဒါဟိုဇီဝိုင်းလုပ်တဲ့လူများဆိုတော့ပထမအဲတိုင်းငယ်လုံးကြီးကျွန်တော်ဘာမှရင်မကပါဘူးတကဘာလုံးမှရှိတဲ့လူတွေအနေနဲ့လည်းဒါတော့လေးထားစောင့်ကြည့်နေရမယ်နေထားလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေကိုကျွန်တော်တို့ဟိုပြန်ပြီးဆက်သွယ်ဖို့တော့ကြိုးစားနေပါတယ်ဒါပေမဲ့ဟိုဒီနေ့တယ်လီဖုန်းဆက်သွယ်မှုခက်ခဲတယ်ကျွန်တော်တို့ရှိနေအတွက်ဟိုအခုကျွန်တော်တို့ဆက်သွယ်ထားတဲ့လူတချို့ဆက်လို့မရသေးပါဘူးဟိုလောလောဆယ်တော့ကျွန်တော်တို့စာရည်ဒီ Facebook ပေါ်မှာပေးပို့ထားတဲ့ဟာတွေကိုတော့အရင်ဖော်ပြခြင်းပါတယ်ဟိုတခုကတော့ကျွန်တော်စန်နီလှဆိုပြီးတော့ကျွန်တော်တို့ Facebook ကနေပို့ထားတဲ့ message ပါမဲအီတန်စင်ဖတ်ပြပေးပါဦးခင်ဗျာ
ဟုတ်ကဲ့ပါရှင်သူပို့ထားတဲ့ message ကတော့ Donald Trump ဟာအမျိုးသားရေး nationalism နဲ့ကိုကျိုးစည်းဝါးကာကွယ်ရေး protectionism မူဝါဒတွေကျင့်သုံးမယ်လို့ပြောထားပါတယ်ဒီတော့ Obama တုန်းကလိုမျိုးကုန်သွယ်ရေးမှာမြန်မာပြည်ကိုအထူးခွင့်ရေးပေးပြီးတော့သွင်းကုန်အပေါ်အခွန်လွှတ်တာတို့ရှော့ပေါ်တာတို့လုပ်ပေးအောင်မလားလို့စိုးရိမ်ကြရရှိလာပါတယ်နောက်တစ်ခုကတော့ super power အင်အားကြီးနိုင်ငံတွေကြားမှာအားပြန်ရမှာအင်အားနည်းပါတဲ့မြန်မာပြည်လိုနိုင်ငံတွေဖို့အင်အားထိန်းချုပ်ပေးမယ် power balance အင်အားစုကြီးပျောက်ဆုံးသွားမှာလားလို့တွေးပူစရာဖြစ်လာပါတယ်ဆိုပြီးရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါခင်ဗျာဟိုဆိုတော့ဒီတကယ်တော့ဒီမြန်မာနိုင်ငံနဲ့သမရဥပမာလက်ထက်မှာတိတိဆက်ဆက်မှုကလည်းပဲဒီသမရဥပမာရဲ့အာရှနဲ့ချင်းဝင်းရှာညှိမယ်ဆိုတဲ့မူဝါဒတစ်စိတ်တစ်ပိုင်းလည်းပါပါတယ်ဆိုတော့ဒီအမေရိကန်အတွက်ဒေတာတွေမှာပြန်ပြတ်ဖြစ်နေတဲ့ဒီတရုတ်နဲ့ရှင်မှုမြန်မာနိုင်ငံဟာပထဝီနိုင်ငံရေးအရေးပါတယ်ဒါကြောင့်ဟိုမြန်မာနိုင်ငံကိုလုံလုံလည်ရာကြီးတော့ဟိုပြစ်ပယ်မှာမဟုတ်ဘူးဒါမှမဟုတ်လည်းပဲဟိုအရင်လိုပဲဟိုအရင်လိုမဟုတ်ရင်တော့မှပဲဟိုဆက်ဆက်ရေးပို့ပြီးတော့ကောင်းလာနိုင်တယ်ဆိုပြီးတချို့ကလည်းခံမှန်းချက်တွေလည်းရှိနေပါတယ်ဆိုတော့ဒီခံမှန်းချက်တွေထဲမှာဟိုဘယ်လိုမျိုးကပို့ပြီးတော့လက်တလုံးမှာဖြစ်နိုင်ချေရှိနိုင်လဲဆရာဦးစီစုအောင်မြင့်တဘောတာဆွေးနွေးပြပါဦးခင်ဗျာ
အဲကျွန်တော်တဘောကတော့အခုကသူကအဒီပြောချေချေပြည့်ပြောတာမရှိသေးတဲ့ခါကျတော့ဟိုမှန်းဆရတော့ခက်ပါတယ်အဲကျွန်တော်ဥပမာတက်လာပြီးတဲ့နောက်မှာကျတော့သူသတိချောင်ပြောပါတယ်အာရှကသူ့အတွက်အရေးကြီးလာတယ်ဒီလိုမျိုးပြောတာတွေလည်းရှိပါတယ်အဲပြီးတော့မှနောက်တရုတ်နဲ့ဆက်ဆံရေးတွေအဲသူတို့ထိန်းညှိတာတွေပါတယ်ပြေချာလုပ်တာတွေရှိပါတယ်အဲဒါမဲ့အခုဒေါ်နယ်ထရပ်တက်လာတာရက်ပိုင်းနောက်ပဲရှိသေးတဲ့ခါကျတော့သူကျွန်တော်တို့ကြားနေရတဲ့သူ့စကားတွေကလည်းအမျိုးမျိုးအပြားပြားပဲဖြစ်နေပါတယ်ဥပမာဟိုဒါရှာကိုထားတဲ့သဘောထားတွေပဲအကုန်လုံးပြောင်းလို့မလို့လို့ဟိုအမေရိကန်နဲ့လည်းစီးပွားရေးအရဆက်ဆံရေးတွေကောင်းမွန်နေတဲ့အနေအထားကိုပဲအဲသူကအဲဒီထိုင်ဝမ်ကိုအတူစားပေါ့နော်ဆက်ဆံရေးဟိုတိုးမြင့်လုပ်ပြီးတော့မှဆက်ဆံရေးပြပြအောင်လုပ်မလို့လို့အမျိုးမျိုးအတန်တွေထွက်နေတဲ့ခါကျတော့သူပြောတာတွေမတည်မငြိမ်ဖြစ်နေသေးတဲ့အောက်မှာအခုတော့ကျွန်တော်တို့နိုင်ငံနဲ့ပတ်သက်လို့ပြောဖို့ကြတော့ဒီနေ့ခက်ခဲနေကြတဲ့လူတွေထင်ပါတယ်
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့ဒီအမေရိကန်ပြည်ထောင်စုကပဲကျွန်တော်ဒေါက်တာအောင်ထွန်းရှိနေပါသူကတော့ဒီ North Carolina ပြည်နယ်ရပါကျွန်တော်တို့အခုပေါ်လေဒီမြန်မာနိုင်ငံမှာဒီအမေရိကန်ပြည်ထောင်စုမှာ Donald Trump အစိုးရအဖြစ်တက်လာတဲ့အနေအထားမှာဒီအမေရိကန်မြန်မာဆက်ဆံရေးရှေ့လာလာပေါ့ဟိုကျွန်တော်ဆွေးနွေးတာဆိုတော့ဒေါက်တာအောင်ထွန်းရဲ့သဘောထားလည်းဆွေးနွေးနိုင်ပါလေခင်ဗျာ
ဟုတ်ကဲ့အဲကျွန်တော်ကတော့အကောင့်မဲ့မြင်ထားပါတယ်เนาะဒါကဟိုဒေါက်တာကဟိုသူရဲ့တိုင်ငံခတ်ဟုတ်ဟုတ်လေသူကသူကြည့်တယ်လို့ဆိုရင်သူပဲဟာမှရမှာမဟုတ်ဘူးကျွန်တော်တိုင်းပြည်နဲ့ပတ်သက်လို့ထိကြလဲအကြောင်းလည်းမရှိဘူးကျွန်တော်သူ့ကိုဟိုအန်ဒီမရှိတာသူကဟိုကခုထိတော့သူ့အတန်ကြီးကျွန်တော်တိုင်းပြည်ကတတ်တတ်အတန်လို့ကျွန်တော်မကြားပါဘူးကျွန်တော်အမြင်ပေါ့နောက်ကကျွန်တော်တို့ဘက်ကလည်းအဲ့ဒီဘက်ကိုဘာမှပြောမထားဘူးနောက်တစ်ခုကအဲ့ဒီမတိုင်ရင်ကအမေရိကန်နဲ့ကျွန်တော်ဆက်ဆံရတာအကောင့်ဘက်မှာရှင်းရှားနာလို့ကျွန်တော်မြင်တယ်ဥပမာဆိုရင်အဲ့ဒ
ီ
အ
ကောင်း
လေးဆက်သွားမယ
်
လို့ပဲကျွန်တော်မြင်တယ်
ဒါပါပဲဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဆက်သွားဟုတ်ကဲ့ကျွန်တော်ဆက်သွားတော့ဟိုတောတာရှင်တယောက်ပေးသွားတဲ့စာထဲမှာလည်းပါပါတယ်ဒီမြန်မာနိုင်ငံနဲ့ဒီဟိုစီးပွားရေးဟိုဟိုဆက်ဆံမှုအပိုင်းကိုသူပြောသွားပါတယ်ဒီနေရာမှာကျွန်တော်ဒေါက်တာစုထုံးကိုပဲမေးချင်ပါတယ်ကျွန်တော်ဒီသမရဥပမာလက်ထက်မှာဒီကုန်သွယ်ရေးဆိုင်ရာအထူးကင်းလွတ်ခွင့် GSP မြန်မာနိုင်ငံကိုပြန်ပေးထားပါတယ်ဟိုဒီအစီအစဉ်ရဆိုလို့ရှိရင်တော့ဒီမြန်မာနိုင်ငံဘက်ကကုန်ပစ္စည်းအမျိုး 9,000 လောက်အမေရိကန်ပြည်ထောင်စုတင်ပို့တဲ့အခါမှာခွန်ကိလခွင့်ရထားပါတယ်ဟိုဒါတွေကဒီသမရတိလက်ထက်မှာအပြောင်းလဲတွေဖြစ်လာမလားစောစောကပုဂ္ဂိုလ်လိုပေါ့လေစိုးရိမ်သူတွေရှိသလိုပဲဒီအမေရိကန်တွေကပြည်ပမှာစီဝိုင်းလုပ်တာတွေကိုအားမပေးဘူးဆိုပြီးတော့ထရန့်ပြောထားတဲ့မူဝါဒကြောင့်လည်းဒီအမေရိကန်ယင်းနှိမ့်နှံမှုတွေမြန်မာနိုင်ငံမျှော်လင့်ထားသလောက်ဝင်မလာမှာကိုလည်းစိုးရိမ်မှုတွေရှိပါတယ်ဆိုတော့ဒီကုန်သွယ်မှုတို့ဒီယင်းနှိမ့်နှံမှုတို့အပိုင်းမှာရောဒီဒေါ်နယ်ထရန့်လက်ထက်မှာအမေရိကန်ဘက်ကနေပြီးဟိုယော့ပါသွားမယ့်အလားအလာမျိုးတွေရှိနိုင်လား
အဲဒါတော့လေကျွန်တော်တို့အနေနဲ့နေရာရှိမှလည်းဒီသမရဥပမာလက်ထက်မှာတော့ကျွန်တော်တို့ GSP ပေးတဲ့ကိစ္စကလည်းဟိုကပြောရမယ်ဆိုရင်တော့ဟိုဆန်ရှင်လို့လာတဲ့ GSP ပေးတာလည်းတိတ်မကြလေးအနေထားပေါ့နော်အဲအနေထားမှာခုနကဒီသမရအစိုးရဖွဲ့အပြောင်းလဲဖြစ်သွားတဲ့ကြောင့်မို့တော့ဒီဟာဆက်သွားမလားအချိန်ဆက်တက်လာမလားဆိုတော့လေကျွန်တော်တို့ဒီနေ့ဒီပြောရရင်တော့ဘယ်နည်းလေးရောပုံပြီးစိုးရိမ်နေပါတော့ဘာလို့ဆိုတော့ ဒီလက်ရှိနေထားမှာလည်းဒါဟိုဒေါ်နယ်ထရန့်နဲ့သွားရတယ်သူကအမေရိကန်နိုင်ငံမှာပဲရင်းနှီးမြှုပ်နှံမှုသူကအားပေးတဲ့ပိုင်းရှိတယ်။အဲ့တော့ကဒီဒီဘာနေပြီးတော့ကျွန်တော်တို့အနေနဲ့ဒီကျင်းတဲ့အကုန်မစည်းဆိုတဲ့အခွန်နဲ့ပတ်သက်ရင်ဒုက္ခမဲ့ဟန်မှုရှိနေလို့ကြောင့်မို့လို့ဟိုကျွန်တော်ကငွေတွေကလည်းဒီပုံမှန်နဲ့အမေရိကန်ကြားမှာတော့ဒီကုန်သွယ်မှုတွေကျွန်တော်တို့အနေနဲ့အများကြီးမရှိခဲ့ဘူး။အမေရိကန်ရင်းနှီးမြှုပ်နှံမှုအနေနဲ့ကြည့်နေဒီလောက်ပုံမှန်အများကြီးမရှိခဲ့တဲ့အနေဒါဆိုတော့ကျွန်တော်ကတော့ဒါဘာပဲဖြစ်တော့ဒီအလေးနဲ့ပတ်သက်ရင်တော့ဟိုဆိုးရိမ်မှုတော့ရှိပါတယ်။အဲ့တော့ကျွန်တော်တို့ကတော့ဟိုလက်ရှိနေထားမှာတော့လက်ရှိနေထားတဲ့ပုံမှန်နိုင်ငံအနေဒါဒီကပူပြီးဆုံးမလို့အောင်တော့ကျွန်တော်တို့အနေနဲ့ဒါအစိုးရဘက်အနေနဲ့ဒီလုံနိုင်အောင်ပူအောင်မယ်။နောက်ခဏဟိုပုံမှန်နိုင်ငံရဲ့အနေထားတော့ဒါလက်ရှိမှာရင်းနှီးမြှုပ်နှံမှုအမေရိကန်ရဲ့မများသေးတဲ့အတွက်ကြောင့်မလို့တော့ကျွန်တော်တို့အနေနဲ့ကတော့ဘယ်လိုပဲဖြစ်ဖြစ်တော့ဒါအမေရိကန်အစိုးရအသည့်အနေနဲ့လည်းဘဝနိုင်ငံမှာထပ်ပြီးကြမှာရင်းနှီးမြှုပ်နှံမှုအားပေးနိုင်အောင်ဆောင်ပန်းပေးနိုင်မှုတော့ကျွန်တော်တို့ဒါလူရလူတော့ကျွန်တော်မြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်နောက်ထပ်ဒီတော်တာရှင်တယောက်ကဒီ Facebook က message တွေကျွန်တော်တို့ပြောပြချင်ပါသေးတယ်။ကိုထင်ကျော်ဆိုပြီးတော့ Facebook မှာ account number နဲ့ပို့ထားတာပါခင်ဗျာ
။ဟုတ်ကဲ့သူပို့ထားတာကတော့ Trump လက်ထက်မှာသူပြည်တွင်းရင်းကိုတောင်မနေ့စ조사ရုံးကန်ရအောင်ပါ။ဒါပေမဲ့မြန်မာနိုင်ငံဘယ်နေရာမှာရှိတယ်ဆိုတာကိုတော့သိအောင်조사လိမ့်မယ်လို့ထင်ပါတယ်။တရုတ်အိန္ဒိယနဲ့ ASEAN ကိုသိရင်မြန်မာပြည်ဟာအရေးပါတယ်လို့မြင်လာမှာပါ။အချင်းတော့ပေးရမှာပါဆိုပြီးရေးထားတာ
ပါ။ဟုတ်ကဲ့နောက်တစ်ယောက်ကတော့ကျွန်တော်ဦးတောင်းထွတ်ဆိုပြီးတော့သူကလည်းရေးပါတယ်။သူကသမရာကြီး Trump အနေနဲ့မြန်မာနိုင်ငံရေးထဲဝင်ပူးပေါင်းဆောင်ရွက်လိမ့်မယ်လို့မျှော်လင့်ပါတယ်။မြန်မာနိုင်ငံကိုအပြည့်သဘောဆောင်ကူညီမယ်လို့လည်းထင်ပါတယ်။တောင်သမုတ်တရားမှာစီးရီးတင်မှမှုအနေထားကြောင့်အာဆီယံနိုင်ငံတွေကိုစိတ်ဝင်စားမှုရှိလိမ့်မယ်လို့လည်းထင်ပါတယ်။ဟုတ်ပါတယ်။အခုတချို့ဟာဒီတွက်တာတော့ဒီပထဝီဝင်နိုင်ငံရေးအရာဒီမြန်မာနိုင်ငံအရေးပါတယ်။ဟိုဒါကြောင့်လည်းပဲမြန်မာနိုင်ငံအနေနဲ့ဟိုဆက်ဟိုသူပြင်းကတော့ဒီအိန္ဒိယတရုတ်နိုင်ငံနဲ့ဟိုပတ်ဟိုအတွက်ကိုရင်ဆိုင်မှုအတွက်ဆိုလို့ရှိရင်မြန်မာနိုင်ငံအရေးပါတယ်လို့ပြောနေတယ်ဒါနဲ့ပတ်သက်လို့ဆက်စပ်ဒေါက်တာဆုထုံးကလည်းအိုက်ကိချက်ကိုအစောပိုင်းမှာဖောက်ပြသွားတာရှိပါတယ်ဆိုတော့ဒီအမေရိကန်နဲ့မြန်မာဆက်ဆံရေးမှာဟိုတရုတ်ကြောင့်ဟိုမဟုတ်ဘူးဆိုပြီးတော့အရင်တော့ကိုဝင်းကြီးအောင်ဖြစ်ခဲ့တဲ့ဒီဟီလာကလင်တန်လက်ထက်မှာတော့လည်းပဲသူတို့မြန်မာနိုင်ငံကိုဆန်ရှင်တွေစရုပ်တော့အဲဒီတော့သတင်းစာရှင်းလင်းပွဲလုပ်တော့ကျွန်တော်မေးခဲ့ဦးတယ်ဒါပေမဲ့သူတို့ကအမေရိကန်ဆိုတာတာဝန်ရှိသူတွေအားလုံးကတောက်လျှောက်လို့ဘာပဲပြောခဲ့လဲဆိုတော့သူတို့ဆက်ဆံရေးတွေပြောင်းလဲတာတရုတ်နဲ့မဆိုင်ဘူးလို့ဟိုပြောခဲ့တာမျိုးတွေရှိပါတယ်ဒါရင်ဒီနေရာမှာကျွန်တော်ဆရာဦးစီစုအောင်မြင့်ရဲ့သဘောထားကိုသိချင်ပါတယ်အမေရိကန်မြန်မာဆက်ဆံရေးမှာဟိုတရုတ်ကဟိုပေါ်လေတွန်းအားဟိုဘလောက်များကြီးလဲဟိုတကယ်ပဲအမေရိကန်ဆိုတာတာဝန်ရှိသူတွေပြောသလိုဟိုတရုတ်ကြောင့်ဆက်ဆံတာမဟုတ်ဘူးဆိုပြီးပြောတာမျိုးတွေရောဟိုတကယ်ဟိုဖြစ်နိုင်တဲ့ဖြစ်နိုင်ရည်ရှိလားခင်ဗျာ
ဒီကတော့ကတော့အဲ့လိုမျိုးဟိုမတင်ပါဘူးအမေရိကန်အစိုးရကသူကဒီနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာအင်အားကြီးနိုင်ငံလည်းဖြစ်တယ်နောက်ကိစ္စတစ်ခုခုကိုဆိုရင်သူဘက်ပေါင်းစုံတွေ့မယ်ဆိုတာကတော့ကျွန်တော်တို့ယူမတန်မြတ်ဖြစ်เสียမှာရှိပါဘူးဒါကြောင့်မို့လို့ကျွန်တော်တို့နိုင်ငံနဲ့ဟိုရှေ့ပိုင်းကာလမှာအဲဆန်ရှင်လောက်ကြတယ်နောက်ဆန်ရှင်ကိုပြန်ဖြုတ်ပြီးတော့မှအခုလိုဆက်ဆံရေးကောင်းကိုတည်ဆောက်တာတွေကအဲဒီမိုကရေစီကျွန်တော်တို့တိုင်းပြည်ထဲမှာဒီမိုကရေစီထွန်းကားဖို့လူခွင့်ရေးတွေအဲကောင်းလာဖို့အတွက်ကိုတွန်းအားပေးတဲ့အပြင်ကိုအကူအကျိုးစီးပွားတွေလည်းပါနိုင်ပါတယ်အကူအကျိုးစီးပွားဆိုတာကဒီနိုင်ငံမှာဒီလိုအကူအညီပေးပြီးရရင်းနှီးမြှုပ်နှံမှုလုပ်ဖို့အတွက်ကိုအကျိုးစီးပွားတွေရောရှိနိုင်အောင်မလားဒါလည်းပါပါလိမ့်မယ်ပြီးတော့မှနောက်ပထဝီနိုင်ငံရေးရအဲမြန်မာနိုင်ငံကဒီပြည်နိုင်ငံနဲ့အိန္ဒိယနိုင်ငံဖြစ်တဲ့ဒါတွေမကဘူးအိန္ဒိယနဲ့ဒါပြည်နိုင်ငံရဲ့ကြားထဲမှာရှိတဲ့ပထဝီနေသားရအရေးကြီးတဲ့နေရာဖြစ်တယ်ဒါကြောင့်အဲဒီနိုင်ငံကိုမိတ်ဆွေနိုင်ငံတနိုင်ငံအဖြစ်တကယ်ကိုရင်းနှီးတဲ့နိုင်ငံတနိုင်ငံအဖြစ်ကြိုးစားထားမယ်ဆိုတဲ့ဟာမျိုးတွေလည်းဟိုပါလောင်းပါနိုင်ပါတယ်အဲ့တော့ဟိုပြည်နိုင်ငံရဲ့ဟိုအနေထားကိုဘာမှလိုအပ်မပါဘဲနဲ့မြန်မာနိုင်ငံကိုဆက်ဆံရေးလုပ်နေတယ်လို့တော့ကျွန်တော်ကတော့နည်းနည်းမှမယူဆပါဘူးဒါလိုအပ်ပါလိမ့်မယ်လို့ပဲထင်ပါ
ဟုတ်ကဲ့ကျွန်တော်ဟိုဒေါက်တာဆိုးထွန်းရဲ့သဘောထားလေးဟိုသိချင်ပါတယ်ဟိုဟိုအထူးသဖြင့်ကတော့ဟိုတရုတ်နိုင်ငံမြန်မာနိုင်ငံမှာဟိုစီးပွားရေးနဲ့ပတ်သက်လို့တော်တော်ထဲထဲဝင်ရှိနေတဲ့တိုင်းပြည်တစ်ခုလည်းဖြစ်ပါတယ်ဆိုတော့ဟိုဒါတွေကိုဒီအမေရိကန်ပြည်ထောင်စုကဟိုပေါ်လေထိတွေ့ဆက်ဆံရင်းအပြင်ဒီတရုတ်နိုင်ငံဟောမြန်မာနိုင်ငံမှာဟိုနိုင်ငံရေးစီးပွားရေးကဩဇာလွှမ်းမိုးမှုတွေကိုဟိုတံပြန်နိုင်မှုမြန်မာနိုင်ငံကိုတစုံတရာစိတ်ဝင်စားမယ်မြန်မာနိုင်ငံနဲ့ဆက်ဆံရေးတိုးမြင့်နိုင်မယ်အလားအလာတွေရှိမလား
ဟုတ်ပါတယ်ကျွန်တော်တို့မြင်လာတော့ဒါဘယ်လိုပဲဖြစ်တော့ဒီနိုင်ငံရေးရပဲတွတ်တွတ်ဒီစီးပွားရေးရတွတ်တွတ်ဟိုကျွန်တော်မြင်လာတော့ဒီအစိုးရပြည်နေနေဒီတော်နယ်ခန့်နေနေဒါထဲဆိုဆက်စားမှာပဲသူကတော့လက်ရှိအခြေခံကတော့စီးပွားရေးသမားဆိုတော့ကိုယ်တော်လည်းတော့ထည့်ပြီးတွေ့မှာပါနော်သူတို့တွေ့ရနိုင်တဲ့ကိစ္စတွေဆိုတော့ကျွန်တော်မြင်လာတော့ဒီကတော့လေဘဝနိုင်ငံရဲ့လက်ရှိပြည်ဝင်အနေထားရတော့ဒါသူ့အနေနဲ့ဆက်ဝင်စားနိုင်တဲ့အနေထားရှိပါတယ်အဲတခုပဲကြည့်တာပါနော်သူလက်ရှိနေတာသူစဉ်းစားမိရဲ့သူပြောတဲ့ကဲမှာတော့သူကလက်ရှိဒီအာရှနဲ့ပတ်သက်ပြီးတော့မှာတော့ကျွန်တော်တို့ကသူ့ရဲ့သဘောထားကျွန်တော်မသိရသေးတော့ကြောင့်မလို့ကျွန်တော်တို့ကဒါတွေကတော့စောင့်ကြည့်လို့လူမှာပါနော်အဲတော့ဘယ်လိုဖြစ်ရတော့ကျွန်တော်မြင်လာတော့ဒီလက်ရှိ di ni sama lor di mana yang ha di dia ni 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 ni, ada ke di, di saya sudah jalan ni ni mana yang ni tu, sesama buat sama so ini dekat dia ni 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 jalan mana yang mumpah buat sesama ni ni taro, terus sesama ni lor jalan ni mal.
Okay, oh, tu kurang siapa ni, sesama ini saja nalo aku di Amerika ni mal sesama ini pion ni jaya, sesama ini sudah terbawa gua, oh, nape parah, oh, pion lah terbawa sura. American and Sassan Yi, two tempo tab, and Nezo sent the American and Leshi Sassan Yi, Tainan and Mosui, the Manang and Becao, Bahari Mialopo Lumle, Siausi, the Omni the Bora Sunni Bigo.
The Bionsa Yuku Yibare, together who Megan and Emma, Tamara Biaule Pide, now Abuleshi Biaule, Rare Biaulega, Tamara Biaule Yungi, Macau, Bona, Muara, the Botari, Mariasa, who Pirima Roma. ตัวที่มามาเกยยายพี่เรามาเปล่าเลยว่าเรื่องเปล่าเลยชิดเลยสุดาเลยจันทร์เราปีท้าจ้าแล้วแต่เมื่อเป็นเรื่องที่เลชี่เชนดี้จันทร์เราเนี่ยไม่ยานไหนดีละน้องไม่กล้าลาบอมยาสวัสดิ์เลยเนี่ยไม่ยานไหนดีละอเมริกันก็ความว่ามาซีเอ็นอาร์จีก็ที่ว่าเอ็นอาร์เต้าเก่งตรงไหนกันเลยชิดเลยเราตัวเองอ๋อจะอ่านอะไรกับว่าทุกคนพี่เจ้าท่านเนี่ยในท่าชิดเลยขาจ้าแล้วจันทร์เราแต่งบีความว่าตัวบ่จันทร์เราแต่งบีมาที่มุกที่ทุ่งอาลาบุตัวดี อารมณ์ตัวกันอเมริกันในงานเนี่ยสัตว์ใช้ความมุ่งสุดาอารมณ์ล้วนเด็กกี่ชาวเว้ยไอ้เราจันโอนาเลยนะก็เราพูดมาฮิลลารีคลินตันมาเจอลาดูโดนัททรัมป์มาเจอลาดีพิเศษไปดูว่าเจอลาดีพิเศษไอ้เราอเมริกันสู้ยาอเมริกันธรรมดาพี่เรามาอเมริกันสุดโต๊ดเนี่ยไอ้จันโอนาแทนบีก่อนเลยจันโอนาแทนบีมาตาวงชีเดือดเลยไอ้เราสัตว์ใช้ความเป็นบางส่วนเนี่ยจูดาเทนเราจันโอนาเทมาเลยพี่เรามาเอาชีวัยลงงานเขียนเลยดีดีนี้ได้มาเว้ย
อเมริกันเนี่ยจะโน้มน้าวไปเลยยินดีอยู่นั่นแล้วจะโน้มกูเสวยนั่นแล้วแต่จะโน้มอเมริกันจูด้าไม่รู้ว่าจะโน้มเทมาร์โอเคครับครับเนี่ยสรุปที่ยามานั่งงานเราที่มีเรื่องพิเศษใช่ไหมยามานั่งงานนั่งงานสั้นๆอย่างแต่จู่ๆเป็นไม่ไหลมัวเราก็ใช้ทายเลยเนี่ยพิเศษเลยนั่นก็คือสรุปที่เราเชื่อในมิวมาที่อเมริกันเนี่ยสั้นๆก็มูยินดีอยู่นั่นมูยสวยสาวมูสุลุชินยามานั่งงานนี่เนี่ยไม่ไปนี่มาชิคกี้พายจะโอ้ลบบุลลุมเลยโอ้อเมริกันสวย
အခုဆရာဆွေးနွေးတဲ့ဟာကျွန်တော်သဘောတူပါတယ်။ဘာလို့ဆိုဟိုကျွန်တော်တို့ဒီနေရာကစွာတဲ့တက်လာတဲ့နေရာမှာတော့ဒီဘဝနိုင်ငံဆိုတော့လက်ရှိနေတာတော့ဒါသမတော်နဲ့ train ပြီးမသိတော့ကျွန်တော်မသိဘူးနော်။ကျွန်တော်ဘဝနိုင်ငံကျွန်တော်ပုဂ္ဂိကအမြင်အရပြောရမယ်ကျွန်တော်တို့ရဲ့ဒီဘဝနိုင်ငံစွာနေနေရတဲ့ဒါဘာပဲဖြစ်ဖြစ်တော့ဒီတက်လာတဲ့စွာနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တိုင်းပြည်အဲဖြစ်နေတော့ကျွန်တော်တို့ကတော့ဒါဒီအစင်းရင်ကျွန်တော်တို့ရအခုလည်းဖွဲ့လုပ်ပြီးတော့မှဒါကျွန်တော်ရဲ့တိုင်းပြည်ရဲ့ဟွာဘီနဲ့ဒါအမေရိကန်ဆက်ဆံရေးကောင်းဆောင်တနည်းအားဖြင့်စီးပွားရေးကကျွန်တော်တို့ရှေ့ဆက်ပြီးမှရင်းနှီးမနှံမှုကျွန်တော်တို့လုပ်နိုင်အောင်ကျွန်တော်တို့အနေနဲ့ဆောင်ရွက်တင်တယ်လို့ကျွန်တော်တို့မြင်ပါတယ်ဒါကျွန်တော်ရဲ့ပုဂ္ဂိကအမြင်လေးပ
ါဟုတ်ကဲ့တခုရှိတယ်ကျွန်တော်အခုပေါ်လေးဟိုဦးစီးစွာမြင်တော့တခုမေးချင်ပါသေးတယ်ဆိုတော့ဒီဟိုသမရဥပမာလက်ထက်မှာတော့မြန်မာနိုင်ငံကိုနှစ်ခါလာခဲ့တယ်နောက်နိုင်ငံရဲ့ဝန်ကြီးလုပ်ခဲ့တဲ့ Hillary Clinton ဆိုလို့ရှိရင်လည်းဟိုပူရောက်လာခဲ့တယ်အဲသူရောက်လာတဲ့လက်ထက်မှာပဲမြန်မာနိုင်ငံပေါ်မှာဟိုပိတ်ဆို့တန်ခတ်မှုတွေရုံသိမ်းလိုက်တာတွေနောက်ဟိုတန်မကြီးစင်ဟိုခန့်အပ်ပြီးတော့နှစ်နိုင်ငံအပြန်အလှန်တန်မန်ရေးရတိုးမြင့်ခဲ့တာတွေရှိတယ်ဆိုတော့အဲ့ဒီလိုမျိုးပေါ်လေဒီသမရဟိုအမေရိကန်သမရတယောက်ဟိုလာလာဟိုလာလာမျိုးလို့ဒေါ်နယ်ထရန့်ရောက်လာတာမျိုးဒါမဟုတ်မျိုးလို့ပေါ့လေတကယ်လို့အမေရိကန်မြန်မာဆက်ဆံရေးကဒီဒေါ်နယ်ထရန့်လက်ထက်မှာဟိုမြင်ရမယ်လို့ယူဆလား
အဲ့တော့ကတော့ဟိုရုပ်ပြတော့မပြောနိုင်ဘူးဘာဖြစ်လို့လဲဆိုတော့ခြေပိုင်းမှာရှိတဲ့အဲ့ဒီဟိုဥပမာလို့ပြောလို့ဆိုတဲ့ဥစ္စာကဒေါ်ဆန်းစုကြည်ကိုကောင်းကောင်းသူတို့တွေကသိကြတယ်ဒေါ်ဆန်းစုကြည်ရဲ့ဟိုပုံရိပ်ကိုလည်းဟိုလေးစားလောက်ပဲဖြစ်တယ်ဆိုတဲ့ဥစ္စာကိုလည်းသူတို့တွေကောင်းကောင်းသိကြတယ်ဒေါ်လထွန်းကအဲ့လိုသိမသိကျွန်တော်မပြောတတ်ဘူးမပြောတတ်တဲ့အခါကျတော့ဒီလိုမျိုးသူဦးစားပေးအစီအစဉ်ထဲမှာထည့်ပါမလားမထည့်ဘူးလားဆိုတာကိုတော့ကျွန်တော်တို့သံမြတ်ဖြစ်ပါတယ်ဒါပေမဲ့ဆက်ဆံရေးကောင်းမယ်ဆိုတာလောက်ကတော့ပြောနိုင်ပေမဲ့အဲ့လိုလောက်ရှိမိမိကက်ကက်ပေါ့နော်အာယုံစိတ်ဝင်စားမှုရှိရှိနဲ့မလုပ်မလားမလုပ်ဘူးလားဆိုတာကတော့ကျွန်တော်သံမြတ်အနေနဲ့ရှိပါတယ်
โอเคကျွန်တော်ဒေါက်တာဆုထုံးလည်းမေးချင်ပါတယ်သမရဥပမာမြန်မာနိုင်ငံကိုလာခဲ့တဲ့ဒေါ်နယ်ထရန့်ကရောသူ့အစိုးရလက်ထက်မှာမြန်မာနိုင်ငံကိုအလဲပတ်လာတဲ့အထိဟိုဆက်ဆံရေးမျိုးရှိမယ်လို့ဆရာအနေနဲ့ယူဆလား
အဲကျွန်တော်မြင်တော့ဒီဘောပြေတော့ဒါအမေရိကန်သမရဖြစ်လာရဆိုတော့ဒီလည်းခေခေသူတော့မဟုတ်ဘူးเนาะဒေါ်နယ်ထရန့်အနေနဲ့လည်းဒါတစ်ခါလည်းစီးပွားရေးလုပ်တဲ့လူတော့အကွက်တော်မြင်တဲ့သဘောတော့ရှိပါတယ်ဒီတစ်ခါကျတော့ကျွန်တော်တို့အနေနဲ့သူ့အနေနဲ့ဒါဒီမြန်မာနိုင်ငံအတွက်အကျိုးရှိမယ်မြန်မာနိုင်ငံစီးပွားရေးအကျိုးအတွက်ရှိမယ်တော့ခုနကကျွန်တော်ခုနတွေ့တယ်လို့ပေါ့နော်တရုတ်နဲ့အမေရိကန်ကြားမှာမပါဘူးရလဲဒါရေးပါတဲ့ဟာသူသိနိုင်တယ်ဆိုရင်တော့လည်းဖြစ်နိုင်ပါတယ်ဒီဘက်ကခုနကကျွန်တော်ပြောလို့ကျွန်တော်အနေနဲ့ဒီဘက်ကလည်း ဘာလည်းဆိုရနေနေလေဘာပဲဖြစ်တော့ဒါတက်လာတဲ့ဆိုရတဲ့ကိုကျွန်တော်ကလည်းဆက်သွယ်ပြီးမှဒါဘာပဲပြောပြီးရှေ့လို့ရဟန်မျိုးလို့တော့ဖို့တော့လူမဲ့တော့ကျွန်တော်မြင်ပါတယ်မဖြစ်နိုင်ဘူးဆိုတော့မဖြစ်ပါဘူးเนาะကျွန်တော်ဘာလည်းငယ်လက်ရှိအကောင်းဆုံးတော့ဆက်ဆွေးကြည့်ဆိုရတယ်ဒါကဘာတိရဲ့ဒါပုံပုံတခုဖြစ်တော့ကြောင့်မို့သူနေလေမတိစရာတော့ကျွန်တော်တို့မမြင်ပါဘူးဆိုတော့ကျွန်တော်မြင်တာတော့ဖြစ်နိုင်စရာတော့မရှိတော့ပါဘူးကျွန်တော်တို့အဲ့ဒါဖြစ်နိုင်ကြီးတော့ရှိရလို့မြင်ပါတယ
်ဟုတ်ကဲ့နောက်တစ်ခုကလည်းဒီအမေရိကန်နဲ့ဆက်ဆက်အမေရိကန်နဲ့မြန်မာဆက်ဆက်ရေးမှာဟိုအဖို့ထိပ်လို့ဖြစ်နေတာတခုကတော့ဗာလဲဆိုတော့ဒီမျိုးပါပေါ့စစ်မြန်မာနဲ့ဟိုစစ်ဖက်ဆိုင်ရာဆက်ဆက်ရေးပါဟိုမြန်မာနိုင်ငံကိုအခုချိန်ဒီတော့စစ်လက်နက်ရောင်းချမှုကိုဟိုဆန်ရှင်တွေထဲမှာကြံနေရဆိုလို့စစ်လက်နက်ရောင်းချမှုတားမြစ်ထားတာတခုကြံနေပါသေးတယ်ဒါပေမဲ့လည်းပဲသမ္မတဩဘာမအစိုးရလက်ထက်မှာစစ်တပ်အတွက်ပညာရေးတို့ဒီသင်တန်းပေးတာမျိုးလို့ပေါ်လေဟိုဟိုတက်ခတ်ရေးနဲ့မဆိုင်တဲ့တိတိဆက်ဆက်မှုမျိုးတွေရှိပါတယ်ဆိုတော့ဒီလိုဆက်ဆက်ရေးမျိုးတွေကရော80ဟိုဟိုဘလောက်များရှိသွားနိုင်နေတဲ့အလားအလာရှိသေးလဲဆရာဦးစီစုအောင်မြင့်သဘောထားဆွေးနွေးပြပါဦးခင်ဗျာ
ကျွန်တော်ထင်တယ်အဲ့ဒီဒီကိစ္စနဲ့ပတ်သက်ရင်ကျွန်တော်တို့ဟိုတက်မတော်ဘက်ကလည်းဟိုစ조사နေတာကြီးကျွန်တော်တို့တွေ့ပါတယ်အဲ့ဒါကဟိုပြောမယ်ဆိုကျွန်တော်တို့တက်မတော်ကိုယ်တိုင်လည်းအဲလူအခွင့်ရေးလေးစားစောက်ပြီးရင်းနဲ့ဒီအမေရိကန်လိုတကယ်ကဘာအဆင့်မြင့်တက်မတော်ကြီးနဲ့ဆက်ဆံရေးကောင်းမှုဆိုတဲ့ဥစ္စာကတော့ကျွန်တော်ထင်တယ်ညီမကျက်ရှိထားပါတယ်ရှိထားတဲ့ဆိုတဲ့အခါကျတော့ဒီအားတွေကိုတဖြည်းဖြည်းကောင်းမွန်အောင်လုပ်ရင်းနဲ့ဒီကုလားတော်ကပြောတဲ့ပိတ်ဆို့ထားတဲ့ကိစ္စတွေလည်းပြည်ညော့သွားပြီးတော့မှနောက်တစ်ချိန်မှဒါအမေရိကန်တက်မလို့ကနေပြီးတော့မှဒီမြန်မာတက်မလို့ကိုအတိအမှတ်ပြပြီးတော့မှခုနကတော့လိုဆီလနဲ့ပစ္စည်းရောင်းဝယ်တာတွေမကနိုင်ငံတက်မလို့ချင်းချင်းပူးပေါင်းဆောင်ရွက်တဲ့အနေအထားမျိုးတစ်ခုရောက်လာနိုင်တယ်လို့ကျွန်တော်ကတော့ယူကြည့်ပါတယ
်ဟုတ်ကဲ့ကျေးဇူးပါဆရာပါဝင်ဆွေးနွေးပေးကြတဲ့သတင်းစာဆရာဦးစီစုအောင်မြင့်မြန်မာစီးပွားရေးလုပ်ငန်းရှင်တူဖြစ်တဲ့ဒေါက်တာဆွထွန်းနဲ့အီးမေးလ် Facebook တွေကနေပြီး message တွေပို့ဖို့တဲ့ဒေါက်တာရှင်တွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်ခင်ဗျာ
အမေဦးနဲ့အစီအစဉ်ထုတ်လို့ရမူမဆူမွန်တို့စီစဉ်တင်ဆက်ထားတဲ့ဒိုင်းလေးလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်။ဒီစီစဉ်ကိုည10:00နာရီ17:00ထိလည်းပြန်လည်ထုတ်လွှင့်ပေးသွားမှာပါ။ဒိုင်းလေးလိုင်းစီစဉ်တွေကိုအင်္ဂါနဲ့စနေညတိုင်းမှာတစ်ပတ်ကနှစ်ကြိမ်ဆွေးနွေးပေးနေကြဖြစ်ပါတယ်။ VOA ကနေထုတ်လွှင့်နေတဲ့စီစဉ်နဲ့ပတ်သက်ပြီးစာရေးသားပေးပို့ခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုပေးပို့နိုင်ပါတယ်။VOA ရဲ့စနေနေ့ညပိုင်းအတွက်သတင်းချင်းချုပ်ကိုကိုရဲနိုင်ကကြီးညာပေးมาဖြစ်ပါတယ်ရှင
်။အမေရိကန်ပြည်ထောင်စုရဲ့55ရောက်မြောက်သမ္မတဖြစ်နေတောက်ကြနေကကျန်းသစ္စာကျင်းဆိုခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ကသူ့အနေနဲ့အမေရိကန်နိုင်ငံနဲ့အမေရိကန်အလုပ်သမားတွေအတွက်ပထမအဓိကဦးစားပေးလုပ်သွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ်။ဒီကနေ့ကစပြီးတော့အမေရိကန်ပြည်ထောင်စုအတွက်ကိုပဲပထမဦးစားပေးနေတဲ့လုပ်သွားမှာဖြစ်ကြောင်းအမေရိကန်ပြည်ထောင်စုအနေနဲ့ဘယ်တော့မှမရဘူးတဲ့အောင်မြင်မှုတွေရအောင်လုပ်သွားမယ်လို့လည်းသူကဝါရှင်တန် DC အမျိုးသားရင်မြင်ကလူသိမ်းပေါင်းများစွာကိုမနေ့တောက်ကြနေမှာပြောကြားခဲ့ပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့မူဝါဒရေးကိုစန့်ကျင်ကန့်ကွက်တဲ့အနေနဲ့နိုင်ငံတော်ဆန္ဒပြသူတွေတိမ့်နဲ့ချီပြီးတော့ဝါရှင်တန် DC မြို့တော်ကလွှတ်တော်နဲ့အမျိုးသားရင်မြင်ရှေ့မှာစုဝေးရောက်ရှိနေကြပါတယ်။ Women's March on Washington အမျိုးသမီးများချီတက်ပွဲကိုလာရောက်စုဝေးကြတဲ့သူတွေဟာပန်းရအုပ်ထုပ်တွေစောင်းပြီးတော့နိုင်ငံသားအခွင့်အရေးကအရေးကြီးတဲ့ဆိုတဲ့ဆိုင်းဘုတ်တွေကိုကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။ဒီဆန္ဒပြပွဲကိုနာမည်ကြီးဆိုတော့ဖြစ်တဲ့ Katy Perryနဲ့ရှာတို့အပြင်ဟောလိဝုဒ်ကနာမည်ကျော်ရုပ်ရှင်မင်းသမီး Scarlett Johansson နဲ့တခြားနာမည်ကြီးသရုပ်ဆောင်တွေလည်းပါဝင်ကြပါတယ်။ဆန္ဒပြတဲ့သူတွေကနောက်ပိုင်းမှာတော့သမ္မတအင်မီတော်ရှီကိုကြီးတက်ကြမယ်လို့သိရပါတယ်။မြန်မာနိုင်ငံကိုရောက်ရှိနေတဲ့ဗြိတိန်နိုင်ငံသားရေးဝန်ကြီး Boris Johnson ဟာဒီကနေ့မှာတော့ရခိုင်အကြံပေးကော်မရှင်အဖွဲ့နဲ့ရန်ကုန်မြို့မှာတွေ့ဆုံခဲ့ပါတယ်။အင်္ဂလန် Premier League ဘောလုံးပွဲမှာတော့ Liverpool အသင်းက Swansea အသင်းကို 3-2 နဲ့ရှုံးနိမ့်သွားခဲ့ပါတယ်။ Swansea အတွက်ဂိုးတွေကတော့ Llorente က 2-0 Sigurdsson က 2-0 သွင်းခဲ့ပါတယ်ခင်ဗျာ။
တင်ကြီးချုပ်ကိုကိုရဲနိုင်ကကြီးညာပေးခဲ့တာပါဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့မဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ဆူလမန်တာလောင်ဝင်ဖြစ်ပါတယ်ကျွန်မအီတန်စင်ပါရှင် VOA American အသံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00ထိလိုင်းဒိုမီတာ24 40 48နဲ့50အပြင်လိုင်းလက်မီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်နိုင်ပါတယ် VOA ကိုနားဆင်သူအားလုံးကိုအထူးပဲကျေးဇူးတင်ရှိပါတယ်တောတာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင်
This program has come to you from the Voice of America, Washington.